Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝဲတဲ့ညာညဖြစ်ပါသည်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American အတန်ကနေ2024ခုနှစ် September 15ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းလိုမီတာ3251နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်လွှင့်နေပါပြီခင်ဗျာညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေကတော့ယမန်နိုင်ငံကဟူတီတပုံတွေပစ်လိုက်တဲ့မစ်ဆိုင်းတုံးအစ္စရေးနိုင်ငံနဲ့ချက်ရောက်ခဲ့လို့လေကြောင်းရန်သတိပေးခဲ့ရပါတယ်။ယမန်နိုင်ငံမှာယာဂီမုံတိုင်းနောက်ဆက်တွဲရေဖေးကြောင့်သေဆုံးသူ113ဦးထိတိုးလာပါတယ်။ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးတော့မှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
အုတ်ချုပ်ရေးဖွဲ့တဲ့ချိန်မျိုးမှာဒီနံပါတ်3ကတော့ KSC ပေါ့နော်ဒီအတိုင်းပီကကောင်စီကနေပြီးမှအင်အားစုအလုံးစုပေါင်းနိုင်ဖို့အတွက်ပေါ့နော်ကျွန်တော်တို့လုပ်ကြတယ်အဲ့ဒီမှာအင်အားစု18စုထဲမှာ14စုလောက်ကပေါ့နော်ဒါတထဲဝင်ပါဝင်နေတဲ့ချိန်မျိုးရှိတယ်ပေါ့နော
် KNDP ဂျာကာလာအုတ်ချုပ်ရေးကောင်စီ IAC ဒုဥက္ကဋ္ဌခွန်ဘီဒူပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ရင်ဂျာတို့ရဲ့မျော်လင့်ချက်ကမ္ဘာမြေမမီဒီယာမြင်ကွင်းကျအမှတ်စုများမြန်မာပြည်မှာဘေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ယမန်နိုင်ငံမှာအီရန်ကအားပေးထောက်ခံထားတဲ့သဘုံတွေကပစ်ခတ်လိုက်တဲ့မစ်ဆိုင်းတုံးတစ်ခုအစ္စရေးနိုင်ငံ11ကိုဒီကနေ့ချက်ရောက်ခဲ့တာကြောင့်အရေးပေါ်သတိပေးခဲ့ရပါတယ်တနင်္ဂနွေနေ့အစောပိုင်းတက်ခတ်မှုကြောင့်ဘန်ဂူရီယန်အပြည်ပြည်ဆိုင်ရာလေဆိပ်ပါဝင်အရေးပေါ်လေကြောင်းရန်ချက်ပေးအော်ရီနဲ့သတိပေးခဲ့ရပေမဲ့တည်ချေထိခိုက်မှုကြီးကြီးမားမားတရင်တော့မကြားပါဘူးအစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေဂါဇာဒေသမှာတိုက်ပွဲတွေဖြစ်ပွားခြင်းကစပါလက်စတိုင်းတွေကိုထောက်ခံတဲ့ယမန်နိုင်ငံကဟူတီသဘုံတွေအစ္စရေးကိုမစ်ဆိုင်းတုံးတွေအဝေးထိန်းဒရုန်းတွေနဲ့မကြာခဏတိုက်ခတ်နေတာပါဟူတီသဘုံတွေတိုက်ခတ်မှုအားလုံးနီးပါးကိုတော့အစ္စရေးစစ်တပ်ကပင်လယ်ရင်ဒေသမှာပဲကြားဖြတ်ဟန်တားနိုင်ခဲ့ပါတယ်ဒီကနေ့ပြစ်ခတ်ခဲ့တဲ့မစ်ဆိုင်းတုံးကိုအစ္စရေးလေကြောင်းရန်ကာဝေးစနစ်ကမဟန်တားနိုင်ခဲ့တဲ့အကြောင်းရင်းကိုတော့အာဏာပိုင်တွေစစ်ဆေးနေပါတယ်ဇူလိုင်လထဲမှာတုန်းကအီရန်လုံဒရုန်းတစ်စင်းနဲ့သဘုံတွေတိုက်ခတ်ခဲ့ရမှာတယ်လီဗီမြို့တော်ကိုထိခိုက်ထိမှန်ပြီးလူတစ်ယောက်သေဆုံး10ယောက်ဒဏ်ရာရခဲ့မှုပါတယ်တိုက်ခတ်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ယမန်နိုင်ငံကဟူတီသဘုံတွေထိချုပ်ရနေမြေတွေကိုအစ္စရေးကလေကြောင်းကနေတိုက်ခတ်ခဲ့တာပါဒီကနေ့တိုက်ခတ်မှုအတွက်လက်တုံ့ပြန်မယ်လို့လည်းအစ္စရေးကအရေးမို့ပြောကြားထားပါတယ်ခင်ဗျာ
ရုရှားနိုင်ငံအတွင်းပိုင်းအထိပြစ်ခတ်တဲ့တာဝေးပြစ်လက်နက်တွေယူကရိန်းကိုအသုံးပြုခွင့်ပေးမယ်ဆိုရင်မြောက်အတ္လန်တိတ်စစ်စွာချုပ်အဖွဲ့နဲ့ပါစစ်ဖြစ်လိမ့်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ချိန်ချောက်မှုကိုဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်လမ်မီကပယ်ချလိုက်ပါတယ်။အနောက်နိုင်ငံတွေကအကူအညီအဖြစ်ပေးနေတဲ့လက်နက်တွေကိုအသုံးပြုရမှာကန့်သတ်ချက်တွေလျှော့ပေးသင့်မပေးသင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဗြိတိန်ဝန်ကြီးချုပ်ကီယာစတာမာတို့အင်ပီရိုမှာတွေ့ဆုံဆွေးနွေးရာကဒီရုရှားနဲ့အနောက်နိုင်ငံကြားဒီသတင်းပါတဲ့တင်မာမှုတွေလည်းအချိန်မြင့်လာနေတာပါတင်ကားတွေပေးမယ်ဆိုတော့ကလည်းရုရှားသမ္မတချိန်ချောက်ခဲ့ဘူးသလိုမစ်ဆိုင်းတုံးတွေပေးတော့ကလည်းချိန်ချောက်ခဲ့ဘူးပြီးရုရှားနျူကလ িয়ার လက်နက်နဲ့လည်းချိန်ချောက်ခဲ့ဘူးတယ်လို့နိုင်ငံသားရေးဝန်ကြီးကဗြိတိန်ရှာသတင်းဌာနကိုပြောပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကတော့ဗြိတိန်နိုင်ငံလို့ Storm Shadow နဲ့အမေရိကန်လို့ ATACMS မစ်ဆိုင်းတုံးတွေကိုရုရှားနိုင်ငံအတွင်းပိုင်းတွေကပြစ်မှတ်တွေကိုတိုက်ခိုက်ရမှာအသုံးပြုခွင့်ပေးဖို့လက်နက်ချီခွင့်ပြုချက်တောင်းခံထားတာပါပြီးခဲ့တဲ့တောက်ကြနေ့ကတော့အမေရိကန်နဲ့ဗြိတိန်ခေါင်းဆောင်တွေရဲ့တွေ့ဆုံမှုမှာတော့ဒီဆုံးဖြတ်ချက်ကိုစိုင်းငံ့ထားခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်အထံမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာပါမြန်မာနိုင်ငံမှာယာဂီမုံတိုင်းကြောင့်တည်ဆုံသူ100ကျော်သွားပြီလို့စစ်ကောင်စီကဒီနေ့ပဲပြောလိုက်ပါတယ
်နိုင်ငံတော်ဝန်လုံးမှာတည်ဆုံသူ113ဦးကြောက်ဆုံးသူ64ဦး၊ဒဏ်ရာရရှိသူ14ဦးရှိခဲ့ပြီးကြောက်ဆုံးသူများကိုစူးစမ်းရှာဖွေလျက်ရှိပါ
တယ်။ဒီချင်းမြေပြိုမှုတွေကြောင့်နေ82,900ကျော်၊အိမ်အောင်စုပေါင်း98,000ကျော်၊လူရေအဖြစ်3,200ကျော်ဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကဒီကနေ့သတင်းထုတ်ပြန်ချိန်မှာပြောဆိုလိုက်ကြပါ။တည်ဆုံကြောက်ဆုံးသူတွေတိုးလာနေတဲ့အချိန်မှာပဲစေနာဝန်ထမ်းတွေကအရေးပေါ်ကစေရေးလုပ်ငန်းတွေကိုဆက်လုပ်နေကြရပါတယ်။ သိချေထိခိုက်မှုကိန်းဂဏန်းတွေတိုးလာနိုင်တယ်လို့လည်းကုညီကယ်ဆယ်နေသူတွေကခံမှန်းထားကြတာပါလန်ဒန်သားတွေပစ္စည်းတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးတွေပြတ်တောက်နေတာကြောင့်ဒေသတွေကိုလည်းအပြည့်အဝမရနိုင်ပဲဖြစ်နေပါတယ်ရေဘေးတင်ဒေသတွေမှာကယ်ဆယ်ရေးတွေရောက်မလာနိုင်တာကြောင့်ပြည်လူရတပင်းတွေအိမ်မြင့်နေရာတွေမှာရက်နဲ့ချီနေထိုင်ကြရသူတွေလည်းရှိတယ်လို့ကုညီကယ်ဆယ်သူတွေကပြောပါတယ်မြန်မာနိုင်ငံအနှံ့ကမြစ်တွေမှာလည်းစိုးရိမ်ရေးမှတ်ထိရောက်နေတာကြောင့်သတိပေးထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ကအရသာစုရောက်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်နောက်ဆက်တွဲလက်နက်ကိုင်ပြဖက်တဲ့ကြောင့်နိုင်ငံနဲ့လူပေါင်းသိန်းနဲ့ချီနေရဆုံးခွာနေရချိန်မှာကပ်ပေးတယ်နဲ့ထပ်မံရင်ဆိုင်နေရတာလည်းဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံရှန်ဟိုင်းမြို့ကိုတိုင်ဖုန်းမုန်တိုင်းဘီပင်ကဝင်ရောက်တိုက်ခတ်ဖို့ရှိတာကြောင့်ပို့ဆောင်ရေးလုပ်ငန်းတွေကိုယာယီရပ်ဆိုင်းထားပြီးတင်မောတွေကိုကန်းကပ်ဖို့ပြန်ခေါ်တာအပြင်ရှန်ဟိုင်းဒစ္စနီပန်းဖြေစခန်းအပါဝင်ကမ္ဘာလက်ခီးသည်တွေအသွာလာများတဲ့နေရာတွေကိုပိတ်လိုက်ပါတယ်ဒီတိုင်ဖုန်းမုန်တိုင်းဟာ1949ခုနှစ်နောက်ပိုင်းရှန်ဟိုင်းမြို့ကိုဝင်တဲ့မုန်တိုင်းတွေထဲမှာအင်အားပြင်းဆုံးမုန်တိုင်းဖြစ်လာဖို့ရှိနေပါတယ်လောလောဆယ်မှာပြင်ရအဆင့်တက်သတ်မှတ်ထားပြီးတော့လေတိုင်နှုန်းကတနအီကို144ကီလိုမီတာရှိတဲ့ဒီတိုင်ဖုန်းမုန်တိုင်းဟာဒီနေ့နေ့လည်းတနအီကတော့ရှန်ဟိုင်းမြို့အရှေ့တောင်ဘက်ကကီလိုမီတာ900ခွာမှာရှိနေပါတယ်။မုန်တိုင်းဟာတနင်္လာနေ့ညသကောင်ကျော်မှာတော့ကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းနေကြပါတယ်။ရှန်ဟိုင်းမြို့ကိုဝင်တဲ့မုန်တိုင်းတွေထဲမှာတော့1949ခုနှစ်ကဝင်တိုက်တဲ့ Gloria တိုင်ဖုန်းမုန်တိုင်းကတနအီကိုလေပြင်းရ144ကီလိုမီတာနဲ့အင်အားအပြင်းဆုံးဖြစ်ခဲ့တာပါ။မုန်တိုင်းကြောင့်ရှန်ဟိုင်းအဝင်ထွက်လေယာဉ်ခီးစဉ်600ကျော်ကိုပယ်ဖျက်လိုက်တယ်လို့ဒေသခံတရုတ်မီဒီယာတွေကပြောပါတယ်။ဇီကျန်းပြည်နယ်မှာတော့သင်္ဘောတွေကိုကမ်းမှပြန်ကပ်ဖို့ခေါ်ထားသလိုပြည်နယ်မြို့တော်ဟန်ဂျိုးမြို့မှာတော့ပန်းချီတွေအများပြားကိုလည်းပိတ်တယ်လို့ကြေညာလိုက်ပါတယ်။မုန်တိုင်းကြောင့်ရေကြီးလာနိုင်တဲ့အတွက်သဘာဝဘေးအန္တရာယ်အရေးပေါ်တုံ့ပြန်မှုအနေဆုံးအဆင့်ဖြစ်တဲ့အဆင့်၄ကိုတော့ထုတ်ပြန်ထားပါတယ်ခင်ဗျာ။
ယောပါလည်းပဲမှာဒီကနေ့ဆက်လက်မူတည်ထန်နေပြီးနေရာတော်တော်များရေဘေးတင်နေချိန်မှာပဲပူလန်နိုင်ငံအနောက်တောင်ဘက်ဒေသမှာလူတစ်ယောက်ရေနစ်သေဆုံးပြီးချက်သမရနိုင်ငံနေဆက်မှာလူပေါင်းထောင်ချီပြေးလို့ရပြောင်းရွှေ့နေရပါတယ်။ဩစတြေးလျနိုင်ငံမှာရေဘေးကယ်ဆယ်ရေးလုပ်နေတဲ့မိသားသမားတူသေဆုံးကြောင်းလဲတူညီချုပ်ဝါနာကိုကလာကဒီနေ့ပဲလူ X လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ချက်သမရနိုင်ငံဆလိုဗက်ကီးယားနိုင်ငံနေနဲ့နေဆက်ချင်းထိနေတဲ့ဗီယက်နာမြို့ဝင်တော်ဝင်းကျင်ကဒေသကိုလည်းကပ်ပေးစင်နေပြီဖြစ်ဩစတြေးလျအာဏာပိုင်ကကြေညာထားပါတယ်ချက်သမရနဲ့ပူလန်နိုင်ငံတွေကနေရာတစ်ချို့မှာနှစ်ပေါင်း30အတွင်းအစိုးဆုံးရေးပေးတယ်နဲ့ကြုံနေကြရတာပါချက်နိုင်ငံမှာမိုးသက်လီပြင်းတဲ့နောက်နေနှစ်သိန်းခွဲလောက်လက်စစ်မီးတွေလည်းပြတ်တောက်နေပါတယ်ပရက်မြူရောအရှိဘက်235ကီလိုမီတာအကွာလောက်ကစတာရစ်မြစ်ထဲကိုကားစီးပြုတ်ကျရာကပြောဆိုနေသူ3ယောက်ကိုရှာဖွေနေတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်ပူလန်နိုင်ငံမှာတော့ရေဘေးတံအစိုးဆုံးခံခဲ့ရတယ်လို့ဝန်ကြီးချုပ်ဒေါ်နယ်တက်စ်ကပြောထားတဲ့ကလိုဒော့စကိုခရိုင်မှာလူတစ်ယောက်သေဆုံးပြီး1600လောက်ကိုလည်းဘေးလွတ်ရာကိုပျောက်ရွှေ့ပေးထားရပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့အဖက်ဆန်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ Ranger တို့ရဲ့မျော်လင့်ချက်အစည်းအဝေးကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုနှစ်ကစလို့ရိုဟင်ဂျာမျိုးသမီးတွေပါဝင်တိုင်းသားပေါင်းစုံပါဝင်တဲ့ Sister to Sister တော်လန်ညီမတွေကဆီယနာရှင်ကိုပုံစံမျိုးစုံနဲ့တော်လန်ဖုန်ခံခဲ့ကြပါတယ်။ငင်းညာစွာဆန္ဒပြတောင်းဆိုတာစီရီယံအကြမ်းမဖက်အာဏာဖီဇန်လာပြည်သူ့ကာကွယ်ရေးအတွက်လက်နက်ကင်တိုက်ပွဲဝင်တာအပါအဝင်ဆီယနာရှင်တော်လန်ရေးလှုပ်ရှားမှုတွေမှာ Sister to Sister အဖွဲ့ပါဝင်လာမှုတွေအကြောင်းဒီအဖွဲ့တည်ထောင်သူဥဆောင်ကော်မတီအဖွဲ့ဝင်မတ်တင်စာရှင်းလက်ရည်ကိုမဆူမုံကစကိုက်ပွားနေဆက်သွယ်ပြီးမြန်ထားပါရခင်ဗျာ
ဟုတ်ကဲ့ဒီကနေ့ကျမတို့ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့ဒီ sister to sister ဆိုတဲ့ပေါ့နော်ဒီအမျိုးသမီးဒီညီမတွေတော်လန်ညီမတွေဖြစ်ပေါ်လာရတဲ့အကြောင်းလေးနည်းနည်းလေးအရင်ဆုံးရှင်းပြပေးပါရှင်ဟုတ်
ကျမတို့ sister to sister တော်လည်းကာလ2021ဒီ April မှာဆိုရင်ကျမတို့ညီမတွေကိုမျက်နာတွေကိုပြက်စီးသွားတဲ့အထိရိုက်နှက်ပြီးတော့ online တွေပေါ်မှာဒီပုံတွေကိုဖြန့်နေဒီပုံတွေဖြန့်တဲ့အခါမှာလည်းအမျိုးသမီးတွေကိုကြောက်လန့်စေခြင်းနဲ့ရည်ရွယ်ချက်နဲ့တမင်တကာဖြန့်ချီတာတွေကျမတို့တွေ့ရတဲ့အခါမှာဒီပုံမှာတုံ့ပြန်တဲ့အနေနဲ့ကျမတို့ကကျမတို့ညီမတွေဘလောက်ပဲရုပ်ဆင်းအင်ကာပြက်စီးသွားပါစေဒီတော်လန့်စိတ်ဓာတ်နဲ့အတူရက်တည်တယ်ဆိုတော့ ပုံစံမျိုးပေါ့နော် campaign တွေ online ကနေစခဲ့တဲ့အခြားသောညီမတွေအများကြီးလည်းပါဝင်လာပါတယ်။အဲ့ရနေစပြီးတော့ကျမတို့ရဲ့ဒီသွေးစည်းညင်ညွတ်မှုဆိုင်ရာဦးစားပေးတဲ့ campaign ဟာယနေ့အချိန်ထိဆက်လက်ဆောင်ရွက်နေရရှိပါတယ်။ဆိုတော့တော်လန်ညီမများမှဒီတော်လန်ညီမများစီတို့အချင်းချင်းသွေးစည်းညင်မှုပြုလုပ်တဲ့အနေနဲ့ကျမတို့လှုပ်ဆောင်တဲ့campaign ဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ရှင်။အဲ့ဒီထဲထဲမှာဒီလိုမျိုးဗတ်ပေါင်းစုံကနေပြီးတော့ပါဝင်ကြတယ်လို့သိရတယ်ဆိုတော့ဒီတိုင်းရင်းသားတွေရောနောက်ပြီးတော့ခုနကပြောတဲ့ဒီနိုင်ငံရေးလှုပ်ရှားတဲ့သူတွေရောနောက်ခုနကပြောတဲ့ဒီလူမှုရေးဟိုလှုပ်ရှားနေတဲ့သူတွေရောပါတယ်ဆိုတော့ဘလောက်ထိမှဗတ်ပေါင်းစုံကနေပါဝင်ပူးပေါင်းပါဝင်မှုရှိပါလဲရှင
်။ဒီ sister to sister အပါဝင်ကျမတို့ဒီအခြားသောညီမတွေနဲ့အတူတွဲဆက်ပြီးတော့မိဖက်ပြုပြီးဆောင်ရွက်ပါတယ်။တဖွဲ့တည်းတူတည်းလှုပ်တာမျိုးမဟုတ်ဘဲနဲ့ကျမတို့က ideology ပေါ့နော်အတွေးခေါ်တော်လန်ကြီးကိုဦးတည်ပြီးဆောင်ရွက်တာဖြစ်တဲ့အတွက်ကြောင့်မလို့အဲယုံခန်းကနာဒါမျိုးတွေလည်းမလိုအပ်ဘူးကျမတို့ကဘယ်နေရာမှာရောက်နေပါစေဒီညီမတွေဟာဘာလို့ပဲလုပ်နေရပါစေလက်ရှိမှာမိခင်ဖြစ်နိုင်တဲ့အိမ်ထဲမှာပဲနေရတဲ့သူလည်းဖြစ်နိုင်တယ်လို့စိုင်းနေမှာအလုပ်လုပ်တဲ့သူဖြစ်နိုင်တယ်စီးပွားရေးလုပ်ငန်းရှင်လည်းဖြစ်နိုင်တယ်သို့တော့တော်လန်ညီမတွေရဲ့သွေးစည်းညီညွတ်မှုပြချင်တယ်ဆိုဒီညီမကျမတို့ညီမဖြစ်တယ်အထူးသဖြင့်အာ US မှာနေနေကနေဒါမှာပဲနေနေဩစတြေးလျမှာပဲနေနေကျမတို့မြန်မာညီမတွေအရေးကိုစိတ်ဝင်စားရတယ်ဆိုရင်လေကျမတို့ရဲ့သွေးစည်းညီညွတ်မှုညီမချင်းဖြစ်မှုပေါ့နော်ညီမချင်းသွေးစည်းညီညွတ်မှုကအသားအရောင်လူမျိုးနောက်နိုင်ငံသားဒါတွေအားလုံးကိုကြော်လွန်ပြီးတော့အဲကျမတို့သွေးစည်းညီမှုပြဖို့ကြိုးစားတယ်ပြီးတော့ကျမတို့ကကိုမြန်မာပြည်သူမြန်မာမျိုးသမီးအကြောင်းပဲပြောတာမဟုတ်ကျွန်တော်အာဖဂန်နစ္စတန်မျိုးသမီးအကြောင်းပြောတယ်ဘင်္ဂလားဒေ့ရှ်မျိုးသမီးအကြောင်းပြောတယ်အာပါလက်စတိုင်းမျိုးသမီးအကြောင်းလည်းကျမတို့ပြောပါတယ်ဆိုတော့အဲ့ညီမတွေနဲ့လည်းကျမတို့မြန်မာပြည်အရေးကိုပြောလာအောင်လည်းကျမတို့တိုက်တွန်းနှိုးဆော်တယ်ဒီလိုနီးနဲ့ကျမတို့သွေးစည်းညီမှုကဆွမ်းနာကအဲကျမတို့ကြားထဲမှာဘာမှအဲကန့်သက်ထားတဲ့အရာတွေထက်ကြော်လွန်ပြီးလုပ်ဖို့ကြိုးစားတယ်ပေါ့နော်ဒီလိုနီးနဲ့ကျမတို့စုဖွဲ့ထားတာဖြစ်ပါတယ်အခုချိန်ထိ3နှစ်တာကာလအတွင်းမှာဆိုညီမတွေအများကြီးကသူတို့နိုင်ရဝင်ထမ်းပြီးပါဝင်ဆောင်ရွက်ကြတယ်မအားရတဲ့ချိန်အနားယူတဲ့ချိန်မှာအနားယူကြတယ်ပြီးရင်ပြန်လာလုပ်ကြတယ်ဒီလိုနီးနဲ့ကျမတို့ကလှုပ်ရှားမှုအနေနဲ့ဆက်လက်တည်တံ့လျက်ရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့မတူညီတဲ့ဒီ background မျိုးစုံဒီနောက်ခံတိုင်းဝိုင်းမျိုးစုံလှုပ်ရှားနေမှုမျိုးစုံနေရာမှာဒီ sisters တွေကဝိုင်းလှုပ်ကြတဲ့အခါမှာအခုဒီလက်ရှိ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာထောင်နေထဲမှာအကျဉ်းကျခံနေရတဲ့အမျိုးသမီးတွေရှိတယ်နောက်တစ်ခုကဒီအခုဆိုလို့ရှိလို့ရှင်လက်နက်ကိုင်တော်လှန်ရေးပေါ့နော်ဒီ People Defense Force တွေထဲမှာလည်းအမျိုးသမီးတွေအများကြီးပါတယ်အဲ့တော့အဲ့ဒီအမျိုးသမီးတွေကရောဒီအဖွဲ့အစည်းဒီအခုညီမတို့ရဲ့တော်လှန်ညီမတွေထဲမှာသူတို့တွေပူးပေါင်းပါဝင်မှုရှိလားနောက်သူတို့အတွက်ကိုရောညီမတို့အနေနဲ့ဘာတွေများအချင်းချင်းဆွေးနွေးဖလှယ်တာမျိုးတွေဝိုင်းပြီးတော့မှစိတ်ခွန်အားပေးတာမျိုးတွေရောရှိပါလဲရှင်အထူးသဖြင့်အချင်းကျနေတဲ့အမျိုးသမီးတွေနဲ့လက်နက်ကင်တော်လှန်ရေးထဲမှာအသက်ဆုံးပြီးဆောင်ရွက်နေတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဟုတ်ကဲ့
ကျမတို့ညီမတွေစလုပ်ကလေးကဒီအခြေခံအဖြစ်ဆိုကျမတို့အလုတ်သမားညီမတွေနဲ့အတူရက်တည်တယ်ပြီးရင်အာကျမတို့ထောင်ထဲမှာရှိတဲ့ညီမတွေရိုဟင်ဂျာညီမတွေပြီးရင်အာကျမတို့ဒါစစ်ပေးရှောင်ညီမတွေ PDF ညီမတွေဒီကဏ္ဍအစုံမှာရှိနေတဲ့ညီမတွေနဲ့အတူသွေးစည်းညီညွတ်ပြုတဲ့ကမ်ပိန်းတွေကိုတည်ကြစီပေါ်ဆောင်ပြီးတော့ဆောင်ရွက်ခဲ့တယ်2021ကလေးကကျွန်တော်တို့လုပ်တဲ့ Letters to Sisters ဆိုရက်ညီမတွေတော်လန်ညီမတွေစီကိုပေးပို့တဲ့စာလွှာအစီအစဉ်မှာဆိုရင်ကျွန်တော်တို့အဲ Ranger ညီမတွေပြီးရင်တောထဲမှာရောက်နေတဲ့စစ်ပေးရှောင်ညီမပြီးတော့ထောင်ထဲကညီမပေါ့နော်ဒီလို၃ဘိုင်းခွဲပြီးတော့စာလွှာတွေအာကျွန်တော်တို့ campaign လုပ်တယ်အဲ့ campaign ရစာတွေကိုလည်းကျွန်တော်တို့အဲ့ညီမတွေစီရောက်အောင်ဒီနေ့အချိန်ထိပေးပို့စေဖြစ်တယ်ဘာလို့လဲကျွန်တော်တို့ရေးလိုက်တဲ့စာတွေက timeless အချိန်သတ်မှတ်ချက်မရှိဘူးကျွန်တော်တို့ညီမတွေသွေးစည်းညီညွတ်မှုကဘယ်အချိန်မှပြီးသွားတယ်ဘယ်အချိန်မှတော့သွေးမစည်းတော့ဘူးဆိုတာမျိုးမရှိဘူးပေါ့နော်ဒါတွေကယနေ့အချိန်ထိတက်ရောက်မှုအများကြီးရှိနေစေဖြစ်တယ်ပေါ့နော်အာပြီးတော့အခြားသောဒီနာနိုင်ချင်းညီမအစုဖွဲ့တွေရှိပါတယ်နိုင်ချင်းညီမအစုဖွဲ့တွေနဲ့ကျွန်တော်တို့ပါတနာပြုပြီးတော့ဒီလာမဲ့16ရက်တာလှုပ်ရှားမှုမှလည်းပူးတွဲဆောင်ရွက်သွားဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့အခုအဲ16ရက်တာလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါအောင်ဘာတွေများပူးပေါင်းဆောင်ရွက်ဖို့တွေလှုပ်ထားလဲရှင်ဟုတ်ကဲ့
16ရက်တာကမ်ပိန်းကတော့ကျမတို့နိုဝင်ဘာလ25ရက်နေ့ကဒီဇင်ဘာလ10ရက်အတွင်းမှာကြားရောက်တဲ့ကဘာလုံးဆိုင်ရာအမျိုးသမီးဒီအကြမ်းဖက်မှုပပျောက်ရေးနောက်အမျိုးသမီးရဲ့လိင်ပိုင်းဆိုင်ရာနောက်အကြမ်းဖက်မှုတွေနောက်အိမ်တွင်းအကြမ်းဖက်မှုတွေဆိုင်ရာပြောဆိုတိုက်တွန်းကြတဲ့16ရက်ဖြစ်တယ်ပေါ့ဒါကကဘာလုံးဆိုင်ရာလုပ်ကြတာအဲ့ဒီမှာကျမတို့ညီမတွေအနေနဲ့အရင်နှစ်တည်းကအတိုင်းပဲဒီနေဆက်ချောင်းမှာရှိတဲ့ညီမတွေပြီးတော့အခြားသောမိဖက်ညီမတွေနဲ့စုဖွဲ့ပြီးတော့တိုက်တွန်းလို့ဆိုရတဲ့လုပ်ငန်းတွေလုပ်မှာပေါ့နော်တိုက်တွန်းလို့ဆိုရတဲ့လုပ်ငန်းတွေက in person ပြင်ပမှာကိုဆောင်ရွက်တာလည်းရှိတယ်ရန်ကုန်မှာလည်းလုပ်ဖို့ကျွန်တော်တို့ပြင်ဆင်ထားသလိုနေဆက်တစ်လျှောက်ရှိမယ်ပြီးရင်ကျွန်တော်တို့ဒီအထူးသဖြင့်အရှိတောင်အာရှပေါ့နော်အရှိတောင်အာရှမှာနိုင်ငံ၅နိုင်ငံနဲ့စုဖွဲ့ထားတယ်ကျွန်တော်တို့မိဖက်ရှိပါတယ်ဒီမိဖက်အဖွဲ့တွေနဲ့လည်း one day one voice ဆိုတဲ့ campaign ပေါ့နော်တစ်နေ့တစ်ချိန်တစ်နေ့တည်းမှာတစ်ချိန် ဒီအနိုင်ငံ၅နိုင်ငံညီမတွေစုပြီးတော့အဒီပက်ထရီယာကီလို့ပြောတဲ့မဟာဖွာရကိုတိုက်တွန်းတွန်းလှန်တဲ့အတူသွေးစည်းမှုပြတဲ့ပွဲလည်းရှိလာမှာဖြစ်ပါတယ်ပေါ့နော်အခြားညီမတွေကကန့်လန့်လာတဲ့လုပ်ငန်းတွေရှိရတယ်ကျွန်တော်တို့ပေါက်ပူးပေါင်းဆောင်ရွက်သွားရမှာဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီလိုနိုင်ငံတကာလှုပ်ရှားမှုတွေအပြင်ကျွန်တော်တို့အခုတွေ့နေရတာနေဆက်ဒေတာတွေပြည်တွင်းတွေမှာရောဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုခုနပြောတဲ့ဒီအိမ်တွင်းကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့လဲ sister to sisters အနေနဲ့ကိုတက်နိုင်တဲ့ဘက်ကနေကြားတဲ့တာဝန်ကနေပြီးတော့ဝိုင်းဝန်းကူညီဟိုဖြည့်ရှင်းပေးနေတာတွေလည်းတွေ့ရတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရောဘာတွေများအခုလက်ရှိဆောင်ရွက်နေတာတွေရှိပါလဲရှင
်ကျွန်တော်တို့အများကြီးတော့မလုံနိုင်သေးဘူးအဲကျွန်တော်တို့ညီမအဖွဲ့ကအသစ်ဖြစ်တယ်ဆိုတဲ့အခါကျတော့အာပြီးတော့ကျွန်တော်တို့အနေနဲ့အဖွဲ့စည်းအဖြစ်ဆိုရင်အဖွဲ့စည်းဖွဲ့စည်းဖို့အရွယ်ချက်မရှိဘူးကျွန်တော်တို့နောက်ထပ်အဖွဲ့စည်းမဖြစ်ချင်ဘူးအဲ့တော့ကျွန်တော်တို့ရှိပြီးသားမျိုးစုံအဖွဲ့တွေကိုပံ့ပိုးမယ်ကူညီမယ်အားဖြင့်မယ်ကျွန်တော်တို့ဒီ movement လှုပ်ရှားမှုအနေနဲ့ရည်တည်ချင်ပါတယ်အဲ့လှုပ်ရှားမှုဒီအခြားသောညီမစုဖွဲ့တွေလှုပ်ဖို့ခက်ခဲနေတဲ့အကြောင်းအရာတွေလိုအပ်နေတဲ့အကြောင်းအရာတွေအဲအညူကြီးအစိုးရပေါ့နော်အစိုးရ civil society ပေါ့ကျွန်တော်တို့ရပ်ဖက်ဖွဲ့စည်းတွေအနေနဲ့ဆိုရင်လည်းအဲ့လိုပဲအာဒီအစိုးရဌာနဆိုင်ရာတွေနောက်ကျွန်တော်တို့လှုပ်ဖို့လိုနေတဲ့ gap တွေရှိပါတယ်ဘယ်ခေတ်ကာလအကုန်မှာကျွန်တော်တို့ gap တွေဆိုတာရှိတယ်အငင်းနဲ့ပေါ့နော်ကြံနေသေးတဲ့ဖြစ်ရဒါမျိုးတွေကိုကျွန်တော်တို့ဖြည့်ဖို့ရည်ရွယ်ပါတယ်ဆိုတော့ကျွန်တော်တို့ညီမအသက်တွေအာအခြားသောညီမတွေစိတ်ဝင်စားရဲဆိုကျွန်တော်တို့အချိန်မီဆက်သွယ်ပါအကယ်၍ကျွန်မတက်ပို့လုံနိုင်တဲ့သူရှိတယ်ဆိုရင်ကျွန်မအဲ့နေရာမှာအဲ့ညီမကိုဒါလက်လွဲပြောင်းပြီးတော့ကျွန်တော်တို့ရဲ့ feminist movement ကြီးကအများနဲ့တွေးသက်လောင်းဖို့ကျွန်တော်တို့ရည်ရွယ်တယ်အဲ့တော့အသက်အသက်သောစဉ်းစားချက်တွေအသက်အသက်သောမျိုးဆက်တွေရဲ့အတန်နေအကြံပြုချက်တွေဒီလိုနည်းနဲ့ကျွန်တော်တို့ဝတ်မုံကူပေါင်းကူပြီးတော့ကျွန်တော်တို့တော်လှန်ရေးမှာတစိတ်တပိုင်းပါဝင်ဆောင်ရွက်ခြင်းနဲ့အားပြည့်ခြင်းလဲဆိုရည်ရွယ်ချက်ဖြစ်ပါတယ်။ဒါကြောင့်အဲဘယ်သူမဆိုပေါ့နော် sister to sister ရဲ့အဖွဲ့ဝင်ဖြစ်နိုင်တယ်ပါဝင်ဆောင်ရွက်နိုင်တယ်ကျမတို့နဲ့အတူဒါလက်တွဲလုပ်လို့လည်းရတယ်ပေါ့နော်ဒီအတွက်လည်းအများအမ်းကြိုးစူလျက်ရှိပါတယ်လို့ပေါ့
ဟုတ်ကဲ့ဟုတ်ကဲ့အမတင်သာရှင်လေးယခုလိုမျိုး VOE ကိုအချိန်ပေးပြီးတော့ဖြစ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်ကျမတို့လည်းဖိတ်ကြားပေးတဲ့အတွက
် sister to sister အဖွဲ့တီထောင်သူမတင်သာရှင်လေးကိုမဆူမုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကရားပြည်နယ်ဒေသခေါ်ကရင်နီပြည်ဒေသအများစုကိုကရင်နီဒေသခံကာကွယ်ရေးအဖွဲ့အစည်းတွေကထိန်းချုပ်ထားပြီးတော့ဒေသတွင်းစစ်ရေးနဲ့အုပ်ချုပ်ရေးတည်ဆောက်မှုကိုတပြိုင်နက်တည်းဆောင်ရွက်နေတယ်လို့ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IAC ဒုဥက္ကဋ္ဌခွန်မီဒူးကပြောပါရယ်ကရင်နီဒေသတွင်းအုပ်ချုပ်ရေးဆောင်ရွက်မှုတွေနဲ့ပတ်သက်လို့ခွန်မီဒူးကိုမိုင်းအင်နိုင်ကတွေ့ဆုံမေးမြန်းထားပါရယ်ခင်ဗျာ
မင်္ဂလာပါရှင်ကျမတို့အခုရောက်ရှိနေတဲ့နေရာကတော့ကင်နီပြည်နယ်ကဒီမဲဆက်မြို့ပေါ့နော်ဒါထိုင်းမြန်မာနယ်စပ်နဲ့လည်းနီးတဲ့နေရာလေးဖြစ်ပါတယ်ဒီမဲဆက်မြို့ဆိုလို့ရှိရင်အခုဒီကင်နီပြည်ဂျာကာလာအစိုးရကဒါထိန်းချုပ်ထားတဲ့မျိုးတမျိုးလည်းဖြစ်ပါတယ်ဆိုတော့ဒီမျိုးရဲ့မျိုးတော်ခမ်းမရှိမှာကျမတို့ရောက်ရှိနေပြီးတော့ဒီ IEC ရဲ့ဒီအုပ်ချုပ်ရေးကောင်စီရဲ့ဒုဥက္ကဋ္ဌလေးဖြစ်တဲ့ခွန်ပြည်သူကိုကျမတို့တွေ့ဆုံမေးမြန်းမှာဖြစ်ပါတယ်ရှင်ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့အခုလိုမျိုးကျမတို့ကိုအချိန်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်အဲ့တော့အခုကျမတို့ရောက်ရှိနေတဲ့မဲဆက်မြို့ဟာဆိုလို့ရှိရင်ဒါစစ်ကောင်စီဟိုကင်းစင်တဲ့မြို့တစ်မြို့ဖြစ်နေပြီပေါ့နော်အဲ့တော့ကင်းနီပြည်နယ်မှာဒီစစ်ကောင်စီကင်းစင်တဲ့မြို့တွေဘယ်နှမျိုးလောက်ရှိနေလဲ
ဟုတ်ကျွန်တော်တို့ဒီစစ်စင်ရေးပြီးတဲ့နောက်ပိုင်းပေါ့နော်ဒါကတော့မဲဆက်ရှာတော်နဲ့ဒီနောက်ဘက်ခုံပေါ့နော်ဒါကတော့ကျွန်တော်တို့စစ်ကောင်စီလုံးဝမရှိတဲ့မြို့ပေါ့နော်ကျန်တဲ့မြို့တွေကတော့ဒီမြို့ရဲ့တောက်တွေအပြင်တွေမှာပေါ့နော်ဒါစစ်ကောင်စီတပ်တွေရှိနေသေးတဲ့အတွက်အဲ့ဒီမြို့တွေမှာလည်းကျွန်တော်ဝိုင်းထားပြီးမှစစ်ကောင်စီကတော့သူ့ရဲ့တပ်ရင်းနေရာတွေမှာပေါ့နော်ဒါဆက်ပြီးမှရှိသေးတဲ့ခြေနေမျိုးရှိတယ်ဒါပေမဲ့မြို့ရဲ့ပြင်ပအနေအားလုံးလူလူကတော့ဒါကျွန်တော်တို့တပ်ဖွဲ့တွေရောပြည်သူလူထုတွေရောပေါ့နော်လှုပ်လှဆော်သွားလာလို့ရတဲ့အခြေအနေမျိုးဖြစ်ပါတယ်ဆိုတော့ပြန်ချုပ်ရရင်တော့ဒီလုံးဝပေါ့နော်ရခိုင်နှုန်းလူမြောက်သွားနေတဲ့မြို့ကတော့သုံးမြို့ဖြစ်ပါတယ်ခင်ဗျဟုတ်
ဟုတ်ကဲ့အဲ့ဒီအချိန်မှာဒီအုတ်ချုပ်ရေးပိုင်းကြတော့ဒီလိုမဲဆက်မျိုးပေါ့နော်ဥပမာဆိုလို့ရှိရင်အုတ်ချုပ်ရေးပိုင်းမှာဒီလိုတော်လှန်ရေးတပ်တွေပေါ့လေပူပေါင်းတပ်ဖွဲ့တွေတစ်ဖက်မှာလည်းကင်းနီပြည်နယ်မှာလည်းအဲဒီလက်နက်ကိုက်ဖွဲ့ကလည်းအသီးသီးရှိနေတဲ့အခါကြတော့အဲ့တော့ဒီမျိုးအုတ်ချုပ်ရေးလိုအပိုင်းတွေကြတော့ဘယ်လိုဆောင်ရွက်တာလဲရှင
်ဟုတ်ကျွန်တော်တို့ဟိုအုတ်ချုပ်ရေးဖွဲ့တဲ့ခြေမျိုးမှာဒီနံပါတ်1ကတော့ KSC ပေါ့နော်ဒီအတပိကကောင်စီကနေပြီးမှအင်အားစုအလုံးစုပေါင်းနိုင်ဖို့တဲ့ပေါ့နော်ကျွန်တော်တို့လောက်ကြတယ်အဲ့မှာအင်အားစု18စုထဲမှာ14စုလောက်ကပေါ့နော်ဒါတစ်ထည့်ဝင်ပါဝင်နေတဲ့အခြေအနေမျိုးရှိတယ်ပေါ့နော်အဲ့ဒီကနေပြီးမှကျွန်တော်အုပ်ချုပ်ရေးကောင်စီဖွဲ့လိုက်တဲ့အတွက်အုပ်ချုပ်ရေးကောင်စီဖက်ကနေပြီးမှ အားစုအလုံးစုံကြီးပါဝင်နိုင်တဲ့ဟို mandate ပေါ့နော်ရထားပြီးမှအုပ်ချုပ်ရေးဌာနအသီးသီးမှာလည်းပေါ့နော်မတူကွဲပြားတဲ့အသင်းအဖွဲ့တွေအလုံးကိုကျွန်တော်တို့ကစုဖွဲ့ထားတာဖြစ်ပါတယ်ပေါ့နော်ဆိုတော့အခုဌာနအလုံးပေါင်း9ခုကျွန်တော်ကြီးညာနိုင်တယ်မြို့နယ်18မြို့နယ်ကိုကျွန်တော်တို့ခွဲထုတ်လိုက်တော့ပေါ့နော်မြို့တစ်တီလေးတွေပြန်လုပ်လိုက်ပြီးမှမြို့နယ်18မြို့နယ်ရဲ့အုပ်ချုပ်ရေးကိုကျွန်တော်တို့အခုဒီချမှတ်နိုင်တယ်ပေါ့နော်ဒါဖက်ကုံမြို့နယ်ထဲမှာအပါအဝင်ပေါ့အုပ်ချုပ်ရေးတွေကိုကျွန်တော်ချလိုက်တယ်အဲ့တော့ဒီအုပ်ချုပ်ရေးထဲမှာအလုံးပေါင်းပြီးမှအခုအရေးကြီးတဲ့အရာတွေကိုဦးစားပေးလုပ်နေတယ်။အာစစ်ဆောင်ပြည်သူတွေရဲ့စာဝန်ကြီးပြည်လဲရေးပေါ့နော်တွာလာနိုင်ရေးနောက်ကျွန်တော်တို့မြို့နယ်တည်တည်မရှိနေတဲ့လူထုတွေရဲ့ပညာရေးကျန်းမာရေးနောက်ဒီတပ်ဖွဲ့တွေရဲ့တည်နေရာတွေပေါ့နော်အဲ့ဒါကိုကျွန်တော်တို့စနစ်တကျလေးစီမံကိန်းတွေချပြီးမှအုပ်ချုပ်ရေးတွေကိုပြန်လုပ်တဲ့အနေအထားမျိုးဖြစ်ပါတယ်။အဲ့တော့အလုံးပါဝင်မှုနဲ့ပေါ့နော်ဒီအလုံးရဲ့ဒီထောက်ခံမှုတွေနဲ့ကျွန်တော်တို့မြို့တွေကိုပြန်စီမံပြီးမှပေါ့နော်လုပ်နေတယ်ကျွန်တော်တို့ရဲ့အနေချက်ကတော့ဟိုအရန်ကိုပေါ့နော်ဒီအချမ်းသာမှုမရှိဘူးနောက်ဒီစစ်ဖြစ်နေတဲ့အတွက်ပေါ့နော်ဒီအခွန်ငွေတွေအားလုံးကအခက်အခဲတွေကိုစီရှိနေတယ
်အဲ့တော့အခုတစ်ဖက်မှာကြတော့လေစီရင်ရကျင်းမာနေတဲ့အခြေအနေကလည်းရှိနေတယ်တခါတစ်ဖက်ဒီအခုအုပ်ချုပ်ရေးပိုင်းမှာလည်းတပြိုင်တည်းထဲဆောင်ရွက်ရတဲ့ခါနောက်အဖွဲ့စည်းပေါင်းစုံကိုလည်းပူးပေါင်းဆောင်ရွက်တဲ့ခါကျတော့ဘလို့စိန်ခေါ်မှုတွေရှိလဲရှင
်ဒီနဘတိကတော်လန်ရေးချိန်နေမျိုးမှာကျွန်တော်တို့ကဟိုတော်လိုင်းရုံခုနေတော့မရဘူးပေါ့နော်ဒီအာစစ်ကောင်စစ်တိုက်နေတယ်နောက်ဒီအာစစ်တိုက်ရမယ်ဆိုတာတော့အရေးကြီးတယ်ဒါပေမဲ့အာတိုက်ရုံနဲ့မပြူအရေးကြီးနေတယ်တိုက်လို့ရတဲ့နေရာတွေတိုင်းမှာပေါ့နော်အုပ်ချုပ်ရေးတွေလုပ်ဖို့လိုတယ်အဲ့ဒါမှပဲဒီတော်လိုင်းရေးနဲ့လူထုတွေရဲ့စာဝန်ရေးကပို့ပြီးမှပေါ့နော်တောက်ခံနိုင်ပြီးမှတော်လိုင်းရေးကိုလည်းအချိန်ကောင်းနဲ့ဆက်ပြီးမှလုပ်နိုင်ဖို့ကျွန်တော်တို့မြင်တယ်အဲ့လိုပဲကျွန်တော်လုပ်ကြတာပေါ့နော်အဲ့တော့အုပ်ချုပ်ရေးလှုပ်ချာဖြစ်ပေါ့နော်လူထုတွေရဲ့တရားမျှတမှုတွေလူထုရဲ့စာဝန်ရေးပြည်လဲရေးတွေကိုကျွန်တော်တို့လုပ်ရင်းနဲ့ပေါ့နော်ဒါ၃နှစ်ထဲမှာကျွန်တော်တို့ဆက်ပြီးမှခီးချစ်တဲ့နိုင်တယ်ပေါ့နော်အခုနောက်ထပ်၄နှစ်မြောက်လောက်မှာဆိုရင်ကျွန်တော်တို့ဒီထက်ပိုကောင်းတဲ့စီမံကိန်းတွေလုပ်နေတယ်ဥပမာဆိုရင်တော့ရတဲ့အခွန်ငွေတွေကိုကျွန်တော်တို့ကမြတ်မြတ်တတတယ်ပေါ့နော်သုံးနေတယ်နောက်ဒီလိုအပ်တဲ့ပညာရေးကျန်းမာရေးတွေကိုလည်းအားစိုက်ပြီးမှသုံးလို့ရအောင်ပေါ့နော်ကျွန်တော်တို့လုပ်နေတယ်ဒီလိုအရေးကြီးမှာကတော့အထူးသဖြင့်ဒီလူမှုစီးပွားရေးတွေပေါ့နော်ပြန်လည်ပတ်ဖို့လိုတယ်အဲ့တော့ကျွန်တော်တို့ IEC ဖက်ကနေအခုလိုမျိုးမက်ဆက်မျိုးလိုမျိုးဆိုရတာဒီချင်းွေလုပ်ငန်းတွေနောက်တဲ့ဒီအသေးစားဒီလုပ်ငန်းရှင်တွေပြန်ပေါ်လာဖို့အတွက်ပေါ့နော်ဒါတွေအားစိုက်ပြီးမှလုပ်နေတယ်လို့ထိုင်းနိုင်ငံနဲ့ကုန်သွယ်နိုင်ဖို့အတွက်လည်းကျွန်တော်တို့အားစိုက်ပြီးမှပေါ့နော်ဒီစ조사ဆောင်ရွက်နေတယ်ဆိုတော့ဒီနှစ်ခုဟန်ချက်ညီသွားချင်းအဖြစ်ကျွန်တော်တို့ရဲ့တော်လိုင်းရေးကဒီလိုကောင်လည်းပြည့်စုံဆောင်ရွက်မှုတွေရှိတော်ညာလဲပေါ့နော်ပြန်ပြီးမှတည်ဆောက်နိုင်တယ်ပြန်ပြီးမှလည်းဟိုဘလူကောမန်လိုချနိုင်တယ်အဲ့ဒီအချိန်မှာတော်လိုင်းရေးလဲပြီးသွားရောဒီအုတ်ချုပ်ရေးတွေဒီစီရေးတွေကပေါ့နော်ဒါတည်ဆောက်ပြီးသားဖြစ်ပြီးမှပေါ့နော်တိုင်းပြည်ကိုကျွန်တော်တို့ဟိုဘာလဲအရန်ပေါ့နော်ပြည့်စုံမှုမရှိဘဲနဲ့ပြန်ပြီးမှထိန်းချုပ်နိုင်တဲ့အချိန်မျိုးဖြစ်အောင်ပေါ့နော်ကြိုးပမ်းနေပါတယ်ဗျာဟုတ
်ဟုတ်ကဲ့အဲ့တော့ဒီစစောကကွန်ပီတူပြောသွားတဲ့အချိန်မှာလဲဒီတော်လိုင်းရေးပြီးသွားမယ့်အချိန်ပေါ့နော်ဆိုတော့အခုလက်ရှိမှာကြတော့ဟိုစစ်ကောင်စီကစီရေးရဆိုလို့ရှိရင်ဟိုကီနီကိုပို့ပြီးတော့သူတို့တက်တည်လာပြီးတော့ဖြစ်တင်းနေတဲ့အနေအထားမျိုးလည်းရှိနေတော့ဟိုအချိန်မီဝေးဒီစစ်ကောင်စီကသူတို့ရဲ့ခင်မီလက်နက်အင်အားတွေတုံးပြီးတော့ဒီကီနီပြည်နယ်ကိုဝင်ပြီးတော့ပြန်ပြီးတော့တိမ့်တဲ့အခြေအနေမျိုးဖြစ်လာနိုင်မှုအနေအထားဘယ်လိုရှိလဲရှင
်ကျွန်တော်တို့ဟိုဒါရောစစ်ကောင်စီစ조사မှုခြေအနေတွေလည်းအများအားဆောင်ကြည့်နေတယ်ဟိုခက်လဲခက်မှန်းထားပါတယ်ပေါ့နော်ဘာဖြစ်လို့ဆိုတော့ဒီကီနီပြည်ကနေပြည်တော်နဲ့အနီးဆက်ဆုံးနေရာမှာရှိနေတယ်။နောက်ပြီးမှဒီတောင်နဲ့မြောက်နဲ့ပေါ့နော်ဆက်တဲ့နေရာလည်းဖြစ်တဲ့အတွက်စစ်ကောင်စီဖက်ကတော့ဒါကိုဟိုကောင်လည်းဖိနှိပ်နိုင်ဖို့အတွက်ပေါ့နော်ဒါနေပေါင်းစုံနဲ့စူးစမ်းနေတယ်ဆိုတာကိုလည်းကျွန်တော်အလုံးသိတယ်။ဒါပေမဲ့စစ်ကောင်စီရဲ့အခက်အခဲကိုလည်းအလုံးကျွန်တော်ခံမှန်းမိတယ်လို့မြင်လည်းမြင်နေရတယ်ပေါ့နော်။ဒီတိုက်ရာဒီရှော့ချမှုတွေနောက်ဒီလက်နက်ခဲယမ်းလိုအပ်ချက်တွေပေါ့နော်သူတို့ပြစ်ဒီလိုထိုက်ပွဲဖြစ်နေနေရာတိုင်းမှာပေါ့နော်စစ်ကောင်စီဖက်ကတွာလာမှုတွေကအရင်ခက်ခဲလာတာပေါ့နော်ဒီပို့ဆောင်ဆက်သွယ်ရေးတွေဆိုဒီနေစာတွေမှာဆိုသူတို့ကဒီဟာရင်နဲ့ပဲတွာလာလို့ရတာကလွယ်လို့ပေါ့နော်ကျန်တဲ့ဟာတွေsupply မလုပ်နိုင်ဘူးပေါ့နော်ဆိုတော့ဒါမျိုးတွေဖြစ်တဲ့အတွက်ခုနပြောတဲ့ဟိုတော်လိုင်းရေးကပေါ့နော်ကျွန်တော်ဖက်ကဒါဟိုစစ်စစ်လုံးလုံးနဲ့ဒီ PPS စင်နဲ့ပေါ့နော်ဆက်လုပ်နိုင်မယ်ဆိုတော့ဒီအရာတွေကဆက်ပြီးမှပေါ့နော်ဒီအောင်ပွဲခံနိုင်အောင်မယ်စစ်ကောင်စီဖက်လည်းစူးစမ်းလိုက်မယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီထက်ပိုမြန်မြန်ဆန်ဆန်ပြီးနိုင်ဖို့အတွက်ကိုလည်းကျွန်တော်တို့ဟိုပြင်ဆင်နေတယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ဖက်ကယုံကြည်မှုရှိတယ်စစ်ကောင်စီရဲ့ရရှိ plan ကိုတော့ကျွန်တော်တို့မသိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ပြည်နယ်ဖက်ကတော့ကိုပြည်နယ်ကိုအုပ်ချုပ်နိုင်ဖို့ပေါ့နော်ပြီးတော့ဒီမိုကရေစီလူခွင့်ရေးတွေကိုကျွန်တော်အမြန်ဆုံးအသက်ဝင်အောင်ပေါ့နော်ပြန်လုပ်နိုင်ဖို့ကတော့ကျွန်တော်စောက်လို့မရဘူးဒီကတဲ့ကစ조사နေပါတယ်ဗျဟုတ
်ဟုတ်ကဲ့အဲ့တော့အခုဆိုရင်တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယလှိုင်းပေါ့နော်ထူးခြားချက်ကတော့အခုဆိုရင်ဒီမန္တလေးတိုင်းမှာဒီမန္တလေး PDF တွေပေါ့လေသူတို့တွေကဒီပူပေါင်းတက်တွေအနေနဲ့အခုဆိုရင်ဒီမန္တလေးတိုင်းဒီတပိတ်ချင်းတို့ဘာလို့လဲ ဒီပြီးခဲ့တဲ့ရက်ပိုင်းကပဲတည်ယူနိုင်ခဲ့တယ်ဆိုတော့တဖြည်းဖြည်းနဲ့လေပြည်တော်နီးလာတဲ့အခြေအနေမျိုးတော့တွေ့နေရတာပေါ့လေဆိုတော့ဒီလိုတစ်တုံများနောက်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လည်း MNDA တို့ဆိုရင်လာရှုပ်တိရောက်လာတယ် TNL ဆိုရင်လည်းဒါတီဘောတကယ်တောက်လျှောက်ပေါ့နော်ဟိုကုံသွေးရေးရအရေးပါတဲ့စီးပွားရေးလမ်းကြောင်းတွေကိုလည်းထိန်းချုပ်ထားပြီးဆိုတော့ဒီလိုတစ်တုံများနှစ်ခုလို့ဒုတိယလှိုင်းစစ်ဆင်ရေးရောပထမပိုင်းတော့တမျိုးအခုဒီဒုတိယလှိုင်းစစ်ဆင်ရေးကင်းဒီပြည်အပေါ်မှာဘယ်လိုတက်ရောက်မှုတွေရှိလဲရှင
်ဟုတ်ဒီတစ်တုံများနှစ်ခုလာရှိုးပါဝင်ပေါ့နော်ဒီဖက်ဟိုမန္တလေးနဲ့စသည်ထိုးဝင်လာတဲ့စစ်ကြောင်းစစ်ဆင်ရေးစီမံချက်ကတော့ကျွန်တော်တို့အားလုံးဟိုအကြံဖြစ်သိကြတယ်အဲ့ဒါမဲ့ကျွန်တော်တို့ဖက်ကနေပြီးမှပေါ့နော်တကယ်ဝင်မပါဝင်လိုက်နိုင်ဘူးပေါ့နော်ဒီအခြေဆက်လုပ်ပြီးမှအင်းနဲ့အားနဲ့မပါနိုင်ဘူးအဲ့တော့ကျွန်တော်တို့ရဲ့ဒီမြို့သိန်းတက်ဖွဲ့တွေမှာပေါ့နော်နေလေးတော့ဟိုစန့်ကြမှုတွေရှိသွားတယ်တိုးတော်ဘလို့ဖြစ်ပေါ့နော်ဒါတိတုံညနေခွေဒုတိယပိုင်းအစီအမံချက်ကအရင်အောင်မြင်မှုရှိတယ်ဒါကပြည်သူတွေတော်လှန်ရေးအင်အားစုတွေရဲ့ဒီအခြေဆက်မှုပေါ့နော်ဒီအကောင့်မှုတွေကိုပြတ်တာတဲ့အဟာဖြစ်ပါတယ်ပေါ့နော်ဒီလိုတတရလိုင်းတွေကလာလိမ့်မယ်လို့လည်းကျွန်တော်ယုံကြည်တယ်ပေါ့နော်ဒီအင်အားစုတွေအားလုံးနဲ့သူချိတ်ဆက်ပြီးမှအထူးသဖြင့်ဒီပြမဖက်မှာပေါ့နော်မန္တလေးတို့စကိုင်းမကွေးတို့ရဲ့တော်လိုင်းကြီးအချိန်တွေကပေါ့နော်ဘလို့ဖြစ်ပေါ့နော်ဒါအားကောင်းလာပြီးသားပဲပေါ့နော်ဒီမှာရှိနေတဲ့အင်အားစုတွေချိတ်ဆက်မှုရဲ့နောက်ဒီလက်နက်ခဲယံရရှိမှုတွေကပေါ့နော်ဒါနေ့စဉ်နေ့စဉ်လစဉ်လစဉ်ပေါ့နော်ဒါတိုးပွားလာတဲ့အခြေအနေဖြစ်ဖြစ်တယ်တုံညဒီရန်ထောင်တနတွေနောက်ဒီလောက်လီကွာကနေပြီးမှပေါ့နော်အခုလိုမျိုးလက်နေဒီအင်အားထောင်ချီတောင်းချီဖြစ်လာတဲ့တော်လန်ကြီးကဆိုရှယ်တော့ဆရာအကြောင်းမရှိသလိုခုနပြောတဲ့တတရလိုင်းတစ်ခုပေါ်လာမှာဖြစ်ပါတယ်ပေါ့နော်ဆိုတော့အဲ့ဒီချိန်ကျရင်တော့ကျွန်တော်တို့ဘက်ကပို့ပြီးမှပူပေါင်းဆောင်ရွက်နိုင်ပြီးမှပေါ့နော်အကောင်းတဲ့ဒီရလာတွေကိုလည်းကျွန်တော်တို့အကောင်းမွန်တဲ့ရလာတွေကိုလည်းကျွန်တော်ပို့ပြီးမှပေါ့နော်လှုပ်ပြနိုင်လိမ့်မယ်လို့ယုံကြည်ပါတယ်ဗျာဟုတ်
โอเคအဲ့တော့တစ်တုံညာနှစ်ခုစစ်စင်ရေးမှာအဓိကဟိုအင်ဂျင်ချင်းနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့ပါဝင်မှုပေါ့လေပထမပိုင်းတုန်းကတော့ဒါတို့ကြားဖြန့်ဒီငွေလိမ်နဲ့အွန်လိုင်းအနေလိမ်လဲတဲ့လုပ်ငန်းတွေကိုနှိမ်နင်းနေဆိုတဲ့အနေအထားမှာဒီတရုတ်ကဘာပဲပြောပေါ့လေထောက်ခံမှုရှိတယ်ဆိုတာမျိုးတွေတုံ့တက်တာရှိသလိုအခုဒုတိယပိုင်းမှာလည်းဒါသူနှစ်ဖက်ပေါ့လေစစ်ကောင်စီနဲ့လည်းသူဆွေးနွေးသလိုတစ်ဖက်မှာလည်းဒီလက်နက်ကိုင်ဖွဲ့တိုင်းတော့လက်နက်ကိုင်ဖွဲ့တွေနဲ့လည်းဆွေးနွေးပြီးတော့ပေါ့သူတို့အဓိကအမြန်ဆုံးငင်းငင်းရဖို့အပြစ်ခက်ရဲဆဲဖို့ဆိုပြီးတော့တရုတ်ပါဝင်ပြီးတော့ဂျာဝင်နှိမ့်နိုင်ဆောင်ရွက်နေတဲ့အပိုင်းတွေရှိတော့ဒီ KNP ဂျာကာလာအုပ်ချုပ်ရေးကောင်စီအနေနဲ့ကဒီတရုတ်ရဲ့အခုလိုဒီလက်နက်ကိုင်တော်လှန်မြန်မာနိုင်ငံရဲ့လက်နက်ကိုင်တော်လှန်ရေးမှာတရုတ်ပါဝင်ပတ်သက်နေတဲ့ရည်တည်နေတဲ့အခမ်းအနားကိုဘယ်လိုမူဝါဒရှိလဲရှင်ဘယ်လိုမြင်လဲရှင်
အဲ့တော့ကျွန်တော်တို့နဲ့တူတူချိတ်ဆက်နေတာကတော့ NUG တို့ NUCC တို့ရဲ့နိုင်ငံရေးတွေနဲ့ပေါ့နော်တူတူဟန်ချက်ညီသွားနေတဲ့ပုံမှာခုနပြောတဲ့အင်းနီချင်းနိုင်ငံပဲဖြစ်ပေါ့နော်နိုင်ငံခြားတွေရဲ့ဆက်ဆံရေးကတော့ဒီဟို NUG NUCC တို့ရဲ့မူဝါဒနဲ့ပေါ့နော်ချိတ်ဆက်မှသွားရလိမ့်မယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့တခုပြောလို့ရတာကတော့ Greenie ပြည်ကဘလို့ဖြစ်ပေါ့နော်ဒါကျွန်တော်တို့ဒီမိုကရေစီနဲ့ဒီဖက်ဒရယ်စနစ်ကိုသွားမယ်အခုကကြမှာကိုဖန်တီနဲ့ပို့တက်ဖို့ကျွန်တော်သွားနေတယ်ပေါ့နော်အဲ့တော့ဘယ်နိုင်ငံမဆိုပေါ့နော်ကျွန်တော်တို့ပြည်သူလူထုရဲ့ဆုံးဖြတ်ချက်တွေနဲ့ဒီသဘောထားကိုပေါ့နော်ဒါလေစာလိုက်နာရလိမ့်မယ်ပေါ့နော်အဲ့တော့ခုနပြောတဲ့တရုတ်နိုင်ငံကနေပြီးမှဒီဂျာဝင်ဆောင်ရွက်နေတဲ့အခြေအနေတွေဒီအင်းနီချင်းဟိုပြပြပေါ့နော်ဒီပြည်ခရဆယ်ပဲဖြစ်ပေါ့နော်ဒီတည်ငြိမ်ရေးပဲဖြစ်ပေါ့နော်ဖိအားပေးနေတဲ့ဟာတွေကိုကျွန်တော်များများစောင့်ကြည့်နေတယ်ဒါပေမဲ့ကျွန်တော်တို့ပြောလို့ရတာကတော့ဒီတိုင်းပြည်ရဲ့ကံကြမ္မာကိုဒီတိုင်းပြည်မှာရှိတဲ့လူထုတွေကပဲဆုံးဖြတ်ကြလိမ့်မယ်ပေါ့နော်အဲ့တော့ဆုံးဖြတ်ထားတဲ့ပြည်သူလူထုတွေရဲ့သဘောထားနဲ့ရည်တည်ချက်ကိုပေါ့နော်အင်းနီချင်းနိုင်ငံတွေအားလုံးကပေါ့နော်လေးစားလိုက်နာကြပြီးမှအကူအညီကြဖို့လောက်ကြရင်တော့ပို့ပြီးမှပေါ့နော်ထီရောက်တဲ့နိုင်ငံရေးပြောင်းလဲတွေနောက်ဒီအင်းနီချင်းနိုင်ငံရဲ့တည်ငြိမ်ရေးတွေကိုကျွန်တော်တို့အမြန်လေးပေါ့နော်ပြန်ရနိုင်မှာဖြစ်တယ်အဲ့ဒီလိုပဲမတ်ချက်ပြုတ်လို့ပါရပြဟုတ
်တစ်ဖက်မှာကြတော့အဲ့လိုပေါ့တရုတ်ကစစ်ကောင်စီနဲ့ပို့ပြီးတော့နှိဆက်ပြီးတော့ပေါ့နော်တကယ်ဟို NUG လို့ရွေးဦးတော်လှန်ရေးကိုကိုစားပြုတ်ပြီးတော့ဥဆောင်နေတဲ့ဒီ NUG လို့ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့တွဲဆုံဆွေးနွေးတာမျိုးမလုပ်တဲ့ပုံမှာဝေဖန်မှုတွေရှိနေတော့တရုတ်ရဲ့ရည်တည်ချက်အဲ့လိုဝေဖန်တဲ့ပုံမှာဘယ်လိုမြင်လဲရှင
်အဲ့ဒါကလည်းဟိုအလုံးသိနေတဲ့အရာပဲပေါ့နော်မှန်နေတယ်တရုတ်ဘက်ကတော့ကျွန်တော်တို့ဒီ NUG တို့တော်လိုင်းအားစုတွေကိုပေါ့နော်ဒါဟိုနည်းနည်းလေးဟိုလိလိရှုတဲ့သဘောမျိုးပိုရှိတယ်ဒီတိုက်ပွဲမှာပေါ့နော်ဒီတော်လန်ရေးမှာစစ်ကောင်စီပဲနိုင်လိမ့်မယ်လို့သူတို့ဘောထားမှချက်ရှိပုံရတယ်ပေါ့နော်ဒါကလည်းအဲဒီအမြင်မျိုးဖက်ကတိရုပ်ဖက်ကဆွဲကင်တယ်လို့ယုံကြည်တယ်အဲ့ဒါကလည်းဟိုတိရုပ်ရေးဆုံးဖြတ်ချက်ပေါ့နော်နောက်ရတဲ့တည်င်းပုံမှာမူတည်လိမ့်မယ်ဒါပေမဲ့တေချာတာတော့ဒီအရာတွေအားလုံးက မာယွန်းနေတယ်လို့ယူဆတယ်သူတို့ပြည်သူတွေမလက်ခံတဲ့အစိုးရကတော့ဘယ်တော့မှတည်မြဲမှာမဟုတ်ဘူးပေါ့နော်ဒါတရုတ်နိုင်ငံကလည်းတင်ခန်းစာတွေအများကြီးရှိခဲ့ပူပီတာပဲပေါ့အဲ့တော့ဒီနေ့ကျွန်တော်တို့ဒီအိနေချင်းတရုတ်ဖက်ကပြည်သူလူထုတွေရဲ့ဒီသဘောထားအမှန်ကိုပေါ့နော်သိရှိပြီးမှဝိုင်းကူကြရင်တော့ဒီတရုတ်မြန်မာပေါ့နော်ဒီအကျိုးတစ်ဖက်အကျိုးရှိစေတဲ့နိုင်ငံရေးစီးရေးတွေအများကြီးပေါ့နော်ဒါဟိုအကျိုးကျိုးပို့ရှိစေလိမ့်မယ်သူတို့ဒီenergy ပေါ်မှာပေါ့နော်ဒီနေ့ဒီချိန်မှာတော့တရုတ်ဖက်ကပိုပြီးမှကြီးကတင်တယ်တိုင်းသားအင်အားစုတွေပေါ်မှာပေါ့နော်ပိုပြီးမှပေါ့နော်ခိုင်မာတဲ့ပိုရေရှည်တည်တတ်ခံမြဲနိုင်တဲ့မူဝါဒတွေအပြောင်းလဲတွေကိုတရုတ်ဖက်ကချတင်တယ်လို့တော့သတ်ပါတယ်ခင်ဗျာ
ဘတ်စင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်ကိုမိုင်းအင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်မကြာခင်မှာတော့ဒီနောက်ထပ်ပတ်စင်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးတော့ဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
် VOA ကနေ2024ခုနှစ်စက်တင်ဘာ15ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလိုမီတာ3251နဲ့လိုင်းလိုမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံအတွင်းမှာအကုန်ပစ္စည်းတွေရှားပါ၊ကုန်စည်နှုန်းတွေခုန်တက်နေချိန်မှာစစ်ကောင်စီဟာတွင်းကုန်ကန့်သတ်မှုတွေထပ်မံပြုလုပ်လိုက်တာတွေ့ရပါတယ်။ပို့ကုန်ရငွေ export အာဏင်ပြနိုင်မှသာတွင်းကုန်လိုင်စင်ခွင့်ပြုမယ်ဆိုတဲ့ကန့်သတ်ချက်ဖြစ်ပါတယ်။ဒီလိုကန့်သတ်လိုက်တဲ့အတွက်အကျိုးဆက်ဘယ်လိုတွေဖြစ်ပေါ်လာနိုင်သလဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါးရှင်ပြည်သူနိုင်ငံကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေကုန်ပစ္စည်းတွေရှားပါကုန်စည်နှုန်းတွေခုန်တက်နေချိန်မှာတွင်းကုန်ကန့်သတ်မှုထပ်မံလှုပ်ဆောင်လိုက်တဲ့စစ်ကောင်စီလှုပ်ရက်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါကုန်စည်နှုန်းတွေနှစ်ဆ၃ဆခုန်တက်နေချိန်မှာပဲစစ်ကောင်စီဟာတွင်းကုန်ကန့်သတ်ထိန်းချုပ်မှုတချို့ကိုထပ်မံလှုပ်ဆောင်လာတာတွေ့ရပါတယ်အဲ့ဒါကတော့စက်တင်ဘာလ၁ရက်နေ့ကစပြီးပို့ကုန်ကရငွေ export and တင်ပြနိုင်မှသာတွင်းကုန်လိုင်စင်ချပြီးတော့မှဖြစ်ပါတယ်။ဩဂုတ်လအထိရှောက်ထားတဲ့တွင်းကုန်လိုင်စင်အားလုံးကိုပယ်ဖျက်လိုက်တယ်လို့စစ်ကောင်စီရဲ့နိုင်ငံခြားငွေကြီးကြပ်မှုကော်မတီအစည်းအဝေးအမှတ်စဉ်66မြင်းဆောင်2024ကဆုံးဖြတ်လိုက်တဲ့အကြောင်းသတင်းတွေမှာတွေ့ရပါတယ်။ဒီဆုံးဖြတ်ချက်ဟာတွင်းကုန်တင်သွင်းဖို့ပိုခက်ခဲသွားစေမှာဖြစ်တဲ့အတွက်တွင်းကုန်လျော့နေကြဆင်းကပြည်တွင်းမှာကုန်ပစ္စည်းတွေရှားပါကုန်စည်နှုန်းတွေအခုတည်းပိုတက်လာနိုင်တယ်လို့ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကဆိုကြပါတယ်စက်တင်ဘာ9ရက်နေ့ RFA ရဲ့ဆေးဝါးတွေရှားပါးဈေးတက်နေချိန်မှာသွင်းကုန်လိုင်စင်ထပ်တင်းကျပ်ဆိုတဲ့ရုပ်သံသတင်းမှာမြန်မာနိုင်ငံမှာနေဆက်ကုန်သွယ်ရေးလမ်းတွေပြတ်လို့နိုင်ငံခြားကတင်သွင်းနေရတဲ့အထွေထွေရောဂါသုံးဆေးဝါးတွေရှားပါးဈေးတက်နေတဲ့အချိန်မှာဆေးကုမ္ပဏီတွေအနေနဲ့ပို့ကုန်ဝင်ငွေပြားမှာစစ်တင်သွင်းခွင့်လိုင်စင်ရမယ်လို့စစ်ကောင်စီကညွှန်ကြားလိုက်ပါတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့စက်တင်ဘာ6ရက်နေ့သတင်းမှာလဲ73စီလိုတလောက်ဝယ်မရတဲ့ခေတ်ရောက်ပြီဆိုတဲ့ရုပ်သံသတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်အဲ့ဒီသတင်းမှာအရင်ကစစ်အာဏာရှင်ဗိုလ်ချုပ်တွေလက်ထက်မှာလို့ပဲစစ်ကောင်စီဟာ73စီကိုခွဲရမ်းတဲ့အတရောင်းချမဲ့စနစ်ကျင့်သုံးဖို့စစ်ကောင်စီပြင်ဆင်နေတယ်အရင်ခေတ်တွေကတော့73စီဝယ်ယူနိုင်ဖို့စီစာအုပ်ပြရတယ်အခုတော့အဲ့ဒီစာအုပ်နေရာမှာ electronic စနစ်နဲ့ထိမ့်ချုပ်မဲ့စမတ်ကတ်နဲ့အစားထိုးဖို့စစ်ကောင်စီပြင်ဆင်နေတယ်လို့ဖော်ပြထားပါတယ်။ပို့ကုန်ရငွေတင်ပြနိုင်မှသာတွင်းကုန်တင်သွင်းခွင့်ပြုမယ်ဆိုတဲ့ဆုံးဖြတ်ချက်မတိုင်ခင်ကတော့တွင်းကုန်တင်သွင်းသူဟာစစ်ကောင်စီထံမှာတွင်းကုန်လိုင်စင်လျှောက်ရပါတယ်။စစ်ကောင်စီကတွင်းကုန်လိုင်စင်ချပေးရင်အဲ့ဒီကုမ္ပဏီကိုစစ်ကောင်စီဗဟုဘဏ်ကဒေါ်လာရောင်းပေးပါတယ်။ဘူဘန်ကရောင်းပေးတဲ့ဒေါ်လာနဲ့တွင်းကုန်တင်သွင်းရုံပါပဲအခုညွှန်ကြားချက်အစ်စ်ကပို့ကုန်ကရငွေ export and ပြနိုင်မှတွင်းကုန်လိုင်စင်ချပေးမယ်ဆိုတော့တွင်းကုန်တင်သွင်းမဲ့သူဟာပို့ကုန်ရငွေရှိတဲ့ export သမားကိုရှာရမယ်သူစီကဒေါ်လာကိုဝယ်ရမယ်ဒါပေမဲ့တကယ်လက်တွေ့မှာအဲ့ဒီလောက်မယိုးရှင်းပါဘူး တွင်းကုန်သမားနဲ့ပို့ကုန်သမားဟာမိဖက်ဓမ္မမဟုတ်ရင်ညီနောင်ကုမ္ပဏီဖြစ်ရမယ်လို့ညွှန်ကြားချက်ကဆိုပါတယ်မိဖက်ညီနောင်ကုမ္ပဏီဖြစ်ကြောင်းအထောက်အထားပြနိုင်မှသာတွင်းကုန်လိုင်စင်ခွင့်ပြုမယ်လို့သိရပါတယ်မိဖက်ညီနောင်ကုမ္ပဏီဖြစ်ဖို့ကုမ္ပဏီတွေမှာဘုတ်ဒော့ဒါရိုက်တာတွေအပြန်အလှန်ပါဝင်နေရမယ်ရှယ်ယာတွေအပြန်အလှန်ထည့်ဝင်ထားရမယ်စတဲ့စီကံချက်တွေပါဝင်တယ Yusi Matin Dunaye, Eri Pogo Yamigu, Sikonsi Buhubanga, the Dola Natantia Janone Piabi Daimel, Suvare, Dungo Lines in Yabi, the La Duin, Gombusi Sagan Yakusura, Doro Malorega Isalu, Dungo Long Ancient to Uga, Yovare. Akulo Dungo Ganda Lida Jong, Pirema Gombusi Shaba Lame, Gombusi Shaye, Gonzeno Riteme. Twingon bo me bubi tolo yare, piringa samu lemu longandi, tigai lame, dajang, yeshe ma pogonga cha lame, pogon jayen, pogonga yang weba cha lame, era soyen, twingon tendunai mule, ta yon elame elu, siwai binyashin de uga, mache bivare, siwai binyashinga, ubamarile, bivare, kauswesuwaro, jonga pibaga tenduyare, jonga dunayen, pirema kauswetu lumu yo jame, ข้าวสวยเท่าลูกมุยอจ่ายเสียกว่าเท่ามาข้าวสวยสิเต็ดล่ะไหมลาดูบ่าวเวตรีสันซ่าซ่าก็นักงานจ้าก็เตรียมตัวอย่างเลยมาเตรียมตัวไหนมวยมีเอลูกงานดูที่ไก่ไหมแต่มีโอซามาเตรียมตัวไหนใส่เบลล์เอลูกงานดูที่ไก่ไหมทุกทีสันสบ้าอัตรายอลาในบาร์เอลูทับยาบาร์เอลูอะคุลโลโลเซมากูกงจ้ามายาโรลูยูบีจีเอ็นโดซิสเซยงดูยัดทายาบาร์เอลูสุบาสิบวัยปีนี้เชิงกับเบียบาร์เอล
อคูโลกงเซนงฤษดาไดเตเสวารีชาบาลองซาซีฤเป็ดไล่ยะราฮาสิกงซีเยต้วงกงกันตัมมุเนเซนงตัมมะมุฤฮาอธิกจองยินผิดเตลุเลลาซองจิตุฤกะสู่จาบาเรเลจิสีวายเยเฉนีเนปิดูลุรุจองด้วยเนยะเรเนเซนบวะฤกูยางกงมิ้วมาเนไทนตุตุอุกะอคูโลเปียวบาเรดอลาซีชวยซีจาเรซูบิเมปิดูลุรุอะมยาซีฮาโรเปียมุยชาฮาราปูแค่ลาเร ลงแห่งชินฤโอวนดันแล้วลุละซาอกုံบ่เปียเปลี่ยนจี้เปลี่ยนเนาะเลยดิโลคักๆแค่ๆชายาเรงวยกะอตงก็ไม่คันเปียนมุนี้สินซาบ่จนเราနေสินตงอะไรลุตงบ่ปิสิดิโลหาฤดิโลနေสินตงปิสิอาลงอ่ะ 20
เตียนลาดุรุผิดปิ๊อยัตติเยยะเลแค่ตะแต่แค่ลาราบ่เปียดิรุอฉีนีก็တော့ပြောอ่ะยินชี้ช่องซูตะแต่ซูบ่เวเมียราบ่เปียก้าวลาเสียก็တော့บ่รู้มาไม่ရှိหรอกเปียยังบ่มีมาณีแทนดูตะอู้เปียดุรุบ่เวสิกองซีชี้นี่ตะอยู่อฉีนีฤก็ก้าวลาเสียไม่ရှိบ่าวปูโลดาซูลาเสียไม่ရှိบ่าเด้ถ้าจองเลยกะบะบันอสิงคันซาก็ မြန်မာနိုင်ငံမှာစားနပ်ရိက္ခာအကြက်တဲ့စိုက်နေတယ်လို့ဖော်ပြထားတာပါဒါအပြင်ပို့ကုန်တန်ဖိုးတိတိတတ်တတ်ကြဆင်းနေပြီး2024နဲ့2025မှာပို့ကုန်ကကိုးရာဂိုင်နှုန်းကြဆင်းပြီးသွင်းကုန်ကတော့စနစ်ရာဂိုင်နှုန်းတက်လာတယ်ပြင်းထန်တဲ့ပြည်ပခတ်ရိုက်ချက်တွေစိုက်ပျိုးရေးနဲ့ကုန်သွယ်ရေးကြဆင်းမှုတွေကစားနပ်ရိက္ခာဖူလုံမှုကိုပိုမိုဆိုးရွားသွားစေကြောင်းစားနပ်ရိက္ခာလိုအပ်မှုအတွက်နိုင ဒီကနေ့ကျွန်တော်တို့ရှောင်းတန်းတွေကတော့မြန်မာစစ်ကောင်စီခေါင်းဆောင်ဟာဦးနေဝင်မူဝါဒတွေကိုပြန်လုပ်နေတာဖြစ်တယ်။တမိုင်မာစနစ်အပါအဝင်1962လို့နှစ်တွေတုန်းကလို့မူဝါဒတွေကိုပြန်လဲကျင့်သုံးနေပြီးအနာဂတ်ကိုနောက်ပြန်သွားနေတယ်လို့ BBC မြန်မာပိုင်းနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်ခင်ဗျာ။
ကမ္ဘာမြေမှာမီဒီယာမြင်ကွင်းအစီအစဉ်ကိုဒီပြည်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့မြန်မာပြည်မှာဘေးစားကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့မြင်ကွင်းကျန်းမတ်စုများအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ စစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ရီဆာ့ချ်နက်ဝေါ့အစီအစဉ်ကနေသူတေသနပြုစစ်တမ်းကောက်ယူလေ့လာခဲ့ပြီးတော့စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးတော့ဖော်ပြပေးနေပါတယ်။ဒီတစ်ပတ်အပိုင်းနဲ့မှာတော့တရားစာတာထုတ်လုပ်မှုတွေရဲ့အကျိုးဆက်
တဘာဝဘေးခံစားမှုတွေနဲ့ဒါကိုဘယ်သူတွေကကူညီခဲ့စေပေးနေကြလဲဆိုတာကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
စစ်ကောင်စီရဲ့ပြည်သူ့စစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ရက်ဆက်နက်ဝေါ့အစီအစဉ်ကနေသူတေသနာပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်။စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးဖော်ပြသွားဖို့ရှိပါတယ်။ဒီတစ်ပတ်အပိုင်းနှစ်မှာတယံစာတထုတ်လုပ်မှုတွေရဲ့အကျိုးဆက်၊တဘာဝဘေးခံစားရမှုတွေနဲ့ ဒါကိုဘသူတွေကကူညီကယ်ဆယ်ပေးနေကြလဲဆိုတာတင်ပြပါမယ်။စစ်တမ်းဖြေဆိုသူ 60 ရာခိုင်နှုန်းနီးပါးက သူတို့နေထိုင်ရာဒေသတွေမှာတယံစာတထုတ်လုပ်မှုနဲ့နောက်ဆက်တွဲတက်ရောက်မှုတွေကြုံတွေ့ခဲ့ရတယ်လို့ဆိုပါတယ်။အထူးသဖြင့်အပူလွန်ကဲတာတတော်ပြုံးတီးမှုနဲ့ရေကြီးတာတွေရင်ဆိုင်လာရတယ်လို့ဖြေခဲ့ကြပါတယ်။ဖြေဆိုသူတထောင်ဦးထဲမှာ၄၄၀ချောက်ဦးကအပူလွန်ကဲခြင်းတွေဖြစ်လာတယ်လို့ဆိုပါတယ်။ တတော်ပြုံးတီးမှုတွေပိုပြီးဆိုးရွားလာတယ်လို့ဖြေတဲ့သူကသုံးရာလေးဆယ်ဦးရှိပါတယ်။ရေကြီးမှုကြုံရတယ်လို့ဖြေသူ၂၂၉ဦးရှိပြီးလေယာမြေနဲ့စိုက်ပျိုးရေးလုပ်ငန်းတွေပျက်စီးရတယ်လို့ဖြေတဲ့သူက၂၂၆ဦးရှိခဲ့ပါတယ်။ဒါတွေပြင်မိုးခေါင်နာနဲ့လေထုညဉ့်ညမ်းတာတွေကိုရင်ဆိုင်ရတယ်လို့ဖြေတဲ့သူတွေလည်းရှိပါတယ်။တဘာဝဘေးတွေကြုံလာတဲ့အခါ ကူညီကယ်ဆယ်ရေးအတွက်ရက်ရွာအခြေပြုတာရေးနာရေးအဖွဲ့တွေကိုပဲပို့ပြီးအားကိုးလာကြရပါတယ်။စစ်တမ်းဖြေဆိုသူတထောင်ဦးထဲမှာ132ဦးကရက်ရွာတာရေးနာရေးအဖွဲ့တွေကိုပဲအားကိုးနေကြရတယ်လို့ဖြေခဲ့ကြတာပါ။132ဦးကတော့ဘယ်အဖွဲ့အစည်းကမှကူညီဆောင်ရွက်ပေးတာမရှိဘူးလို့ဖြေပါတယ်။ရဲတပ်ဖွဲ့မိသက် စရဲစစ်ကောင်စီလက်အောက်ခံအဖွဲ့တွေကကူညီပေးကြောင်းဖြေသူ46ဦးရှိပါတယ်။ပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေစီကနေအကူအညီရတယ်လို့ဖြေတဲ့သူ52ဦးရှိခဲ့ပါတယ်။စစ်ကောင်စီတပ်ကကူညီပေးတယ်လို့ဖြေသူ2ဦးပဲရှိပြီးအမျိုးသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်ရေးတပ်မတော်နဲ့သူတို့ရဲ့အုပ်ချုပ်ရေးအဖွဲ့တွေကကူညီတယ်လို့ဖြေဆိုသူက19ဦးရှိပါတယ်။
12ဦးကတော့အမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံမဟုတ်တဲ့ဒေသတော်လှန်ရေးအဖွဲ့တွေကကူညီတယ်လို့ဖြေဆိုပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကကူညီတယ်လို့ဖြေဆိုသူက 12ဦးရှိခဲ့ပါတယ်။
ISP မြန်မာရဲ့မြင်ကွင်းရမှတ်စုများအစီအစဉ်ကိုနောက်ဆက်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှာဘေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါ။
မအေးသနာကျော်ကအစီအစဉ်တွေဆက်ထားပါတယ်ခင်ဗျာ။ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။
ဖေဖော်ဝါရီလ 26ရက်နေ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။မြန်မာနိုင်ငံကြီးမြန်ဆုံပေးကင်းပါစေဆိုပြီးဆူတောင်းပေးလာတဲ့သူကမိုးကော့ဖြစ်ပါတယ်။မြန်မာနိုင်ငံအနှံ့အပြားရေးဘေးဒုက္ခကြုံနေရတဲ့တဲ့တွေကြောင့်သူအခုလိုစာရေးလာတာပါ။စောစောဆိုတဲ့တော်ရရှင်ကရေဒီယိုမနေ့ပိုင်းဖွင့်လို့မရဘူးလို့
ပြောလာပါတယ်ဒါတော့တော်ရရှင်ပြိုင်ဝန်းဆိုတဲ့တော်ရရှင်ကလည်းကျွန်တော်တို့စကိုင်းတိုင်းတစ်စဲနေပဲမှာနည်းနည်းပိုင်းသတင်းလိုင်းမမီတော့လို့ပါဗျာတဲ့ဟုတ်ကဲ့ ဒီတော့ရှင်ရဲ့ဆလုံးဖြစ်ကြပေးချင်ပါရဲ့နော်နည်းနည်းပိုင်းသတင်းလိုင်းမမီတော့တာမဟုတ်ပါဘူးရှင်ကျမတို့နည်းနည်းပိုင်းသတင်းတွေကိုဒီလိုင်းတို့မီတာအနေနဲ့မထုတ်လွှင့်တော့တာဖြစ်ပါတယ်ဟိုတယ်လောရုံးကလည်းတော့ရှင်နေမေးလို့ကျမဒီအပတ်စင်မဲ့ဒီကိစ္စလေးလည်းတော့ရှင်နေတည်သွားအောင်ပြောပြပြပေးနေပါတယ်နော်အခုကျမတို့ထပ်ပြောရမယ်ရှင်မနေ့ပိုင်းရေဒီယိုမလွှင့်ပါဘူးမနေ့ပိုင်းဆိုရင် နိုင်ပါတယ်ရှင်ဒီသွားရှင်တွေကိုဖြည့်ကြပေးနေတဲ့တစ်ဆက်တည်းတောက်ထင်ဆိုတဲ့သွားရှင်မေးလာတာ Vigo Radio ကနေနားထောင်ခြင်းပါတယ်ဘယ်လိုင်းတွေကဘယ်အချိန်ကိုဖတ်ရမလဲသိခြင်းပါတယ်ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုမနေ့နဲ့ညနှစ်ခါလွှင့်ပါတယ်ရှင် Radio ကအစီအစဉ်ပြောတာပါနော်ရုပ်မြင်သံကြားအစီအစဉ်တသက်ရှိပါသေးတယ်ဒီ Radio အစီအစဉ်တွေကိုလိုင်းတူမီတာနဲ့ဆိုရင်တော့ VOA ရဲ့ Radio အစီအစဉ်ညပိုင်းမှာဖန်ယူနားထောင်နိုင်ပါတယ်နေ့စဉ် VOA ညချမ်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထုတ်လွှင့်ပေးတာဖြစ်ပါတယ်လိုင်းဒိုမီတာ32 kHz 9383ညနဲ့9383 kHz နဲ့နေရာနဲ့ဖန်နိုင်ပါတယ်နောက်တော့လိုင်းဒိုမီတာ52 kHz 9885ရောကနေဖန်ယူနားဆင်နိုင်ပါတယ်လိုင်းလက်မီတာနဲ့ဆိုရင်တော့လိုင်းလက်မီတာက190ဖြစ်ပါတယ် kHz 1509ပါညပိုင်း9နာရီကနေ9နာရီခွဲပထမနာရီဝက်ကိုပဲလိုင်းလက်မီတာနဲ့ဖန်ယူနိုင်တာပါစနေတနင်္ဂနွေဆိုရင်တော့အဲ့ဒီမီတာလိုင်းတို့တွေပြင်လိုင်းလက်မီတာကိုည9နာရီကနေ10နာရီတနင်္ဂနွေစာလုံးဖန်ယူနားဆင်နိုင်ပါတယ်ရှင်ဒီအစီအစဉ်တွေကိုဓာတ်ရိုက်နားဆင်လိုက်ဖို့မှန်ပြီးလိုက်ဖို့ပြန်နားထောင်မယ်ဆိုရင်လည်းည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြောပြန်ပြီးတော့ဖန်ယူနိုင်ပါတယ်ကျမတို့မနက်ခင်ရေဒီယိုအစီအစဉ်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူလူမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်နော် VOA American ရဲ့ရုပ်သံအစီအစဉ်အားပေးကြတဲ့အတွက်အထူးကျေးဇူးပါ VOA ကနေမှန်ကန်တဲ့သတင်းတွေတင်ဆက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ American တန်ခါနဲ့တရင်နဲ့တင်ဆက်နေတဲ့အထက်မှာတော့လာမယ့် November လမှာကျင်းပမယ် American သမ္မတရွေးကောက်ပွဲနဲ့ဆိုင်တဲ့နောက်ဆုံးရတရင်တွေကိုနေ့စဉ်မပြတ်တင်ဆက်ပေးနေပါရနော်ဒါ့အပြင်သမ္မတလောင်းအတီးပြူညီလာခံလို့နောက်ပြီးတော့သမ္မတလောင်းရဲ့စကားစစ်ထိုးပွဲလိုမျိုးရေးကြီးအခမ်းအနားတွေရှင်လဲကျွန်တော်တို့ view ရဲ့လူထုမိတ်ဆွေရုပ်တံ line ကနေကျင်းပချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲ American သမ္မတလောင်းနှစ်ဦးစကားစစ်ထိုးပွဲကိုကျွန်တော်တို့လူထုမိတ်ဆွေရုပ်သံလိုင်းနဲ့ VOA Internet စာမျက်နှာကနေပြီးတော့ထုတ်လွှင့်ပေးခဲ့တယ်လို့အဲဒီစကားစစ်ထိုးပွဲအပြီးသုံးသပ်ဆွေးနွေးချက်ကတော့လူမှုကွန်ရက်စာမျက်နှာတွေကပါထပ်တိုးပြီးတော့ထုတ်လွှင့်ပေးသွားခဲ့ပါပြီ။ဒါနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှိနေတယ်မှာတယောက်ကတော့
VOA ကသမ္မတလောင်းနှစ်ဦးစကားစစ်ထိုးပွဲကိုအထူးအစီအစဉ်ဖြစ်ထုတ်လွှင့်ပေးမယ်လို့သိရတဲ့အတွက်စောင့်မျှော်ကြည့်ရှုခဲ့ပါတယ်။ပြောလင့်ထားတာကသမရလောင်းနှစ်ဦးအပြန်အလှန်တလဲစီပြောနေပုံကိုထုတ်လွှင့်ပြမယ်ပြီးတော့သူတို့ပြောတဲ့အတန်တိုးသွားပြီးမြန်မာဘာသာနဲ့ကောက်နှုတ်တင်ပြတာပေါ်လာမယ်အပြန်အလှန်ထုံးတဲ့တာလေးတွေပေါ်လွင်အောင်တင်ဆက်မယ်စသဖြင့်အဲ့လိုထင်ထားတာပါအခုတော့တင်ဆက်သွားတာကသမရလောင်းနှစ်ဦးပြောကြတဲ့အကြောင်းအရာခေါင်းစဉ်တွေအပေါ်မှာ VOA ကနှစ်ဦးနဲ့ပြင်ပပုဂ္ဂိုလ်နှစ်ဦးတို့ကသူတို့အမြင်တွေပြောတာကိုထုတ်လွှင့်သွားပါတယ်ဒီနေရာမှာအမေရိကန်ပြည်ထောင်စုကမြန်မာမဟုတ်လို့လားမသိဘူးသူတို့တဦးစီအမြင်ကိုတိတ်ဆိတ်မဝင်စားပါဘူးသတင်းဌာနကြီးတွေကအမေရိကန်ပြည်သူအလွာအသီးသီးရဲ့ထင်မြင်ချက်တွေကိုစစ်တမ်းကောက်ယူတင်ဆက်ထားတာကိုပြန်လည်ဖောက်သည်ချပေးတာမျိုးကိုတော့ကြိုက်ပါတယ်မြမအရေးပေါ်ဥကြောသံသာအမြင်တွေကိုတော့မြမပြည်သူတူဦးအနေနဲ့နှစ်သက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်စာရေးတုံ့ပြန်လာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ဒီသမလောင်းနှစ်ဦးစကားစစ်ထိုးပွဲကိုအင်တာနက် website နဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေပြီးတော့ဓာတ်ရိုက်ပြလိုက်တာတော့ကြည့်ရမယ်တင်ပါတယ်ကျမတို့အဲ့ဒီဒီစကားစစ်ထိုးပွဲကိုတော့ကျမတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube တို့ Facebook တို့မှာဓာတ်ရိုက်ပြလို့မရပါဘူးဘာဖြစ်လို့လဲဆိုတော့ American ပြည်အောင်စုမှာ ABC ရုပ်သံလိုင်းကနေပြီးတော့ဒီစကားစစ်ထိုးပွဲအတွက်မပုံတင်ထားပြီးတော့သူတို့ကမိုဘိုင်းဝင်ယူပြီးတော့ပြသတာဖြစ်တဲ့အတွက်ကြောင့်မို့ကျမတို့ကဂျိုရူးကနေပြီးတော့ပဲဒီ ABC ရုပ်သံလိုင်းကဟာကိုထပ်ဆင်ပြသလို့ရပါတယ်နော်ဒါပေမဲ့အဲ့ဒီစကားစစ်ထိုးပွဲပြီးကျမတို့ VOA မြန်မာပိုင်းကတင်ဆက်ပေးတဲ့ဆွေးနွေးပွဲကိုတော့အဲ့လူထုမိတ်ဆွေရုပ်သံလိုင်းအပြင်ကျမတို့ရဲ့ဒီလူမှုကွန်ရက်စာမျက်နှာတွေပေါ်မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားပါတယ်ရှင်ပြောရမယ်ဆိုရင်စကားစစ်ထိုးပွဲပြီးသုံးသပ်ဆွေးနွေးပွဲကနောက်ခါလိုက်တာဖြစ်ပါတယ်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်နော် ီရွေးကောက်ပွဲဒီစကားစထိုးပွဲနဲ့ပတ်သက်ပြီးရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့
ခုလီပြောချင်တာလေးရှိတာကတော့အမေရိကန်ရွေးကောက်ပွဲလေးအကြောင်းပါနားထောင်လာသည်များမှာ VA ကသတင်းစရာများကသတင်းစရာများဆိုရတဲ့ဒီမိုကရက်တစ်ပါတီဝင်တွေဓမ္မမဟုတ်ထောက်ခံသူတွေလို့ပဲခံစားနေရလို့ပါဥပမာစကားစစ်ထိုးပွဲကိုဆွေးနွေးကြမယ်ဆိုရင်နှစ်ဖက်အပြန်အလှန်သုံးသပ်ဆွေးနွေးတာထက်အားလုံးကထရမ့်ကိုဟာသလို့ကမလာရဲ့ policy ကိုထောက်ခံဆိုတာမျိုးလို့ခံစားရပါတယ်။ဒါကြောင့်သုံးသက်ချက်တွေကအမြဲတူမဲ့ထင်ပြီးနားမထောင်မဲနဲ့နေနေတာ။အိုးပြောင်းလဲခြင်းလဲပြောင်းလဲမှာပါဆိုပြီးမနေ့ကဒီဘိတ်သုံးသက်ချက်ကိုနားထောင်လိုက်တော့လေ၄ယောက်စလုံးတတန်းနဲ့ဆိုတော့အရင်အဆင်မပြေပါဘူး။မဲက40နဲ့60ဆိုရင်တော့ထရမ့်ဘက်ကဆွေးနွေးမဲ့သူတရားလောက်တော့ရှာထားတဲ့လို့ယူဆမိပါတယ်ရှင့
်။တို့အီးမေးလ်ကပို့လာတာဖြစ်ပါတယ်။ဟုတ်ကဲ့ပါရှင့်။အဲ့ဒီတပိတ်သုံးသက်ချက်နားထောင်လိုက်ရ4ယောက်စလုံးတတန်နေဆိုတော့အရင်အဆင်မပြေဘူးလို့ဒီတော်ရရှင်ပြောထားပါတယ်။ဟုတ်ကဲ့ထရမ့်ဘက်ကဆွေးနွေးမဲ့သူတရားလောက်တော့ရှာထားတင်ပါတယ်။ဟုတ်ကဲ့ပါ။သူအဲ့လိုရေးလာတယ်ဆိုတာလေကျွန်တော်တို့သတင်းတင်ပြတဲ့သူအနေနဲ့ကဘက်လိုက်မှုမရှိတင်ပြရတာဖြစ်လို့နှစ်ဖက်စလုံးရဲ့ဝေဖန်မှုနဲ့မကြကနကြုံရတဲ့ပါလေရှင်။ဒါကြောင့်မလို့တချို့ကတော့မှဥစ္စာစံစာထရမ့်ဘက်ကနေလိုက်ပြီးတော့ဆွေးနွေးနေရဲဆိုပြီးရေးထားတာမျိုးတွေကျွန်တော်တို့ဒီမှတ်ချက်ကြီးပြန်ပြီးရရှိပါရနော်။အခုလိုမျိုးအကြံပြုစာရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။တော်ရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါရနော်။အားလုံးအတွက်ပိုမိုကောင်းမွန်အဆင်ပြေနေရက်တွေအပြန်ဆုံးဖန်ဆိုင်နိုင်ပါစေလို့ဆုတောင်းပေးစီပါတယ်ရှင်။ဘာလို့ပြည်ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်အတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
မြန်မာပြည်ဘေးသာကဏ္ဍကိုမအေးသနာကျော်ကတင်ဆက်ပေးကြတာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီတိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်တော်လာရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook Messenger ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတစ်လက်ထုတ်လွှင့်ပေးပါပါနယ်သာလန်နိုင်ငံမှာတူးမြောင်းကိုဒုတ်ထောက်ပြီးခုံကျော်ရတဲ့ရိုးရာအားကစားပြိုင်ပွဲကျင်းပခဲ့ပါတယ်။ပိုလန်နိုင်ငံမှာတော့စစ်တပ်အကြီးအကဲဗိုလ်ချုပ်ခိုရိုင်းဒီစစ်တပ်၃ခွေးတွေအတွက်ဂုံပြူစုချင်းမြင့်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကကမ်းခြေမှာခွေးရည်လိုင်းစီးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီလိုထူးခြားစံပြသတင်းတွေကိုတော့မတ်ဤတန်စင်နဲ့ကိုဝင်းခမ်းမောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။တူးမြောင်းအလေမှာထောက်ထားတဲ့ဝါးတိုင်ပေါ်ကိုတွေ့တက်ပြီးတော့တစ်ဖက်ကအဝေးဆုံးကိုရောက်အောင်ပြန်ရတဲ့ Dutch ရိုးရာပြိုင်ပွဲကို Netherlands နိုင်ငံ Polsbroekerdam ရွာမှာ August 31ရက်နေ့တုန်းကကျင်းပခဲ့ပါလိမ့်။နိုင်ငံတစ်ဝန်းကပြိုင်ပွဲဝင်48ယောက်ပါဝင်ပြီးတော့ဒီပြိုင်ပွဲမှာကဏ္ဍ5ခုခွဲထားတာဖြစ်ပြီးပရိသတ်အယောက်2000ကျော်စုဝေးပြီးတော့လာကြည့်ခဲ့ကြပါလိမ့်။Phil Rappen လို့ခေါ်တဲ့ဒီအားကစားနည်းကပြင်းထန်တဲ့အားကစားတစ်မျိုးအဖြစ်ပွဲစီစဉ်သူ Danny Bass က Rider သတင်းဌာနကိုပြောပါလိမ့်။ Netherlands နိုင်ငံမှာစိုက်ပျိုးမြေတွေကိုတူးမြောင်းတွေနဲ့ခြားထားတာဖြစ်ပြီး20ရာစုအစောပိုင်းဆက်ဘိန်းတွေကားတွေအသုံးမများခင်တုန်းကဒီတူးမြောင်းတွေကိုကြော်ဖြတ်ဖို့လေသမားတွေကဒီလိုဒုတ်ထောက်ပြီးတော့ခုံခဲ့ကြတာပါ။ဒီအားကစားနည်းကိုပထမဆုံးချိန်အဖြစ်1962ခုနှစ်ကစခဲ့တယ်ဆိုပြီးတရားဝင်မှတ်တမ်းတွေမှာဖော်ပြထားပါလိမ့်။အခုတော့ Netherlands နိုင်ငံတဝန်းကအဖွဲ့အစည်းအသီးသီးကကစားပွဲအခု600လောက်စီစဉ်ပြီးတော့ကျင်းပနေတာဖြစ်ပါလိမ့်ရှင
်။ Austria နိုင်ငံ Dolomite တောင်တန်းတွေပေါ်မှာ Red Bull ကြွေရင်အဖိချူရီကနှစ်စဉ်ကျင်းပလိမ့်ရှိတယ်။ပြင်းထန်အားကစားပြိုင်ပွဲကိုဒီနှစ်မှာလည်း38ချိန်မြောက်အဖြစ်ကျင်းပခဲ့ပါတယ်။တော်လမ်းမှာပြည်တာလေဟုန်စီးတာတောင်ဆောင်စပိန်စီးရတာနဲ့ရေစီးမှာကရက်လီလော်ရတာမျိုးလိုအားကစားမျိုးစုံပါဝင်တဲ့ဒီပြိုင်ပွဲဟာကမ္ဘာမှာအပြင်းထန်ဆုံးအားကစားပြိုင်ပွဲတွေထဲကတစ်ခုလည်းဖြစ်ပါတယ်။ လေယောက်တဦးစုကအားကစားတစ်မျိုးစီကိုလက်ဆင့်ကမ်းရတော့မှခုနှစ်မိုင်ခွဲလောက်တောတောင်လမ်းဒီပေါ်မှာပြေးပြီးပြီးချင်းနောက်တစ်ယောက်ကပေ8000ကျော်အမြင့်ကနေဈာမနှစ်ခေါက်နားပြီးတော့လေဟုန်စီးရပါတယ်အဲဒီနောက်နောက်တစ်ယောက်က17မိုင်လောက်တောင်ဆောင်စပိန်စီးရပြီးတော့နောက်တစ်ယောက်ကလက်ဆင့်ကမ်းတဲ့အနေနဲ့ရည်စည်းမှာကရက်လေလော်ပြီးတော့ပန်းဝင်အောင်ကြိုးစားရပါတယ်ဒီလို၄ယောက်တဦးစုနဲ့စုစုပေါင်းပြိုင်ပွဲဝင်အယောက်120ဒီနှစ်မှာပါဝင်ရှင်ပြိုင်ခဲ့ကြပါတယ်ဒီနေ့အတွက်လေရွေးစင်အဖြစ်အောင်နိုင်တဲ့အသင်းကတော့ Colan Top Sports Future ဖြစ်ပြီးတော့ဒါကနှစ်နှစ်ဆက်တိုက်လေရွေးစင်ဖြစ်သွားတာပါသူတို့ဖွဲ့က၄နာရီ12မိနစ်နဲ့6စက္ကန့်ကြာပြိုင်ပွဲဝင်ခဲ့ပြီးစက်တမလ9ရက်နေ့တုန်းကအနိုင်ရသွားတော့ပါအမျိုးသမီးအသင်းတွေထဲမှာတော့ Sport of 4 Angels ကနံပါတ်1နေရာရခဲ့ပြီးတော့သူတို့က9နာရီ16မိနစ်နဲ့စက္ကန့်40ကြာပြိုင်ပွဲဝင်ခဲ့ကြတာပါခင်ဗျာ
ပိုလန်နိုင်ငံမှာစစ်တုံးခွေးတွေအတွက်ဂုဏ်ပြုပွဲကိုကျင်းပခဲ့ပါသည်။ပိုလန်စစ်တပ်ထဲမှာတာဝန်ထမ်းဆောင်နေပြီးတော့ရာထူးအသီးသီးပေးအပ်တာကိုခံရတဲ့ခွေးတွေကိုသူတို့ရဲ့လုံဆောင်ရေးအရာဂုဏ်ပြုချီးမွေးပွဲကိုတော့ပိုလန်နိုင်ငံအနိုဝီတူဝါမာဆိုဗစ်ကီမြို့မှာစက်တင်ဘာလ6ရက်နေ့တုန်းကကျင်းပခဲ့ပါသည်။ဖောက်ခွေးရေးပစ္စည်းတွေကိုရှာဖွေရမှာအဓိကတာဝန်ကျတဲ့ခွေးတွေဖြစ်တဲ့အီနာအဲလီယက်အန်ဇိုနဲ့အမီတို့ကိုပိုလန်စစ်တပ်အကြီးအကဲဗိုလ်ချုပ်ဖိုင်စလာကူကူလာကိုရိုင်းကဆုချီးမြှင့်ခဲ့တာပါဒီခွေးလေးကောင်ကဂျာမန်ချက်ပက်မျိုးတကောင်နောက်ပြီးတော့ဒတ်ချ်ချက်ပက်တကောင်ဖြစ်ပြီးနောက်နှစ်ကောင်ကတော့ဘယ်လ်ဂျီယံမဲလနွာခွေးမျိုးတွေဖြစ်ကြပါလိစစ်တပ်ထဲမှာတာဝန်ထမ်းဆောင်တဲ့ခွေးတွေကိုယာတုပေးတာကသူတို့ကိုအလေးပေးတဲ့ပြည်ယုံအနေနဲ့ဖြစ်ပါတယ်သူတို့ကလည်းတပ်ဖွဲ့ဝင်တွေဖြစ်ပြီးတော့ဖောက်ခွေးပစ္စည်းတွေရှာဖွေနိုင်တဲ့အရာသက်သက်မဟုတ်ပဲတက်ရှိတဲ့တော်ဝါတွေဖြစ်တဲ့အကြောင်း Second Mazovian Engineer Regiment က Captain Dominic Plaza ကပြောပါတယ်ဒီခွေးတွေကပိုလန်စစ်တပ်မှာတာဝန်ထမ်းဆောင်ရုံသာမကမကြသေးခင်တုန်းကကျင်းပခဲ့တဲ့ Paris Olympic ပြိုင်ပွဲတွေအတွင်းမှာပြင်သစ်လုံခြုံရေးစစ်သားတွေနဲ့ခွေးတွေကိုအားဖြည့်တဲ့အနေနဲ့လဲတွားပြီးတော့ကူညီခဲ့ပါသေးတယ်။တချို့ပိုလန်စစ်တပ်ကခွေးတွေဆိုရင်အီရန်နဲ့အာဖဂန်နစ္စတန်လိုမျိုးအမေရိကန်စစ်တပ်ကိုပိုလန်ကအားဖြည့်ပေးနေတဲ့နေရာတွေမှာလေနိုင်ငံတကာစစ်စီရေးအဖြစ်တွားရောက်ပြီးတော့တာဝန်ထမ်းဆောင်ကြရပါလိမ့်။ယူကရိန်းရဲ့အနီးဆက်ဆုံးမိတ်ဖက်ဖြစ်တဲ့ပိုလန်နိုင်ငံကယူကရိန်းစစ်တပ်ရဲ့မိုင်းရှင်းလင်းရေးလုပ်ငန်းကိုအထောက်အကူဖြစ်စေဖို့ကျွမ်းကျင်ခွေး12ကောင်ကိုဆင်လွတ်မဲ့အကြောင်းဒီနေရာဒီအစောပိုင်းတုန်းကလေကြေညာခဲ့ပါလိမ့်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့ကဒယ်မာကန်ဂျီမှာခွေးတွေရေလိုင်းစီးပြိုင်ပွဲကိုစက်တင်ဘာလ10ရက်နေ့တုန်းကကျင်းပခဲ့ပါတယ်။ Helen Woodward Lesson Center ကဥဆောင်ပြီးတော့ဒီပြိုင်ပွဲကိုကျင်းပလာတာ19နှစ်ရှိသွားပါပြီ။ခွေးတွေကရေကာမျက်မှန်တွေတက်ဝှစ်စုံကူစီဝှစ်ပြီးတော့ရှင်ပြိုင်နေတာကိုခွေးပန်ရှင်တွေကဘေးကနေအားပေးခဲ့ကြပါတယ်။တချို့ကလည်းခွေးတွေနဲ့အတူတူပုံပြားတစ်ခုထဲမှာလိုင်းစီးကြပါတယ်။အနိုင်ရှုံးကပဓာနာမဟုတ်ပဲအားလုံးပြုံးပျော်ကြဖို့နှစ်စဉ်ဒီပြိုင်ပွဲကိုဝင်ပြေးကြောင်းသူခွေးနဲ့ဝစ်စုံစင်တူနေကမျက်မှန်စင်တူဝတ်ထားတဲ့ခွေးပိုင်ရှင်တယောက်ကပြောပါတယ်ဒီပွဲစီစဉ်တဲ့ Helen Woodward Lesson Center ကို1982ခုနှစ်ကလေးကစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ထူးခြားဆံပြားသတင်းများအစီအစဉ်ကိုမအီတန်စင်နဲ့ကိုစီသူတို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အစောပိုင်းတုန်းကဒီထူးခြားဆံပြားသတင်းများအစီအစဉ်ကိုမအီတန်စင်နဲ့ကိုဝင်းခမ်းမောင်ဆိုပြီးမာရင်ပြီးတော့ကြီးညာပေးခဲ့တဲ့အတွက်တောင်းပန်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ညင်ညာပေးมาဖြစ်ပါတယ်ခင်ဗျာ
ယင်းနိုင်ငံမှာအီရန်နိုင်ငံကအားပေးထောက်ခံထားတဲ့သဘုံတွေကနေပြစ်ခတ်လိုက်တဲ့မစ်ဆိုင်းတုံးတစ်ခုကိုအီဇရေးနိုင်ငံ11ကိုဒီကနေ့ကျရောက်ခဲ့တာကြောင့်အရေးပေါ်သတိပေးခဲ့ရပါတယ်တနင်္ဂနွေနေ့စောပိုင်းတက်ခတ်မှုကြောင့်ဘန်ဂူရီယန်အပြည်ပြည်ဆိုင်ရာလေဆိပ်ပါဝင်အရေးပေါ်လေကြောင်းရန်ချက်ပေးအော်ရီနဲ့သတိပေးခဲ့ရပြီမဲ့တိတ်ချီထိခိုက်မှုကြီးကြီးမားမားသတင်းတော့မကြားပါဘူးမြန်မာနိုင်ငံကရေဘေးစင်ပြည်သူတွေပေါ်ပုတ်ရမ်းမင်းကြီးကဒီကနေ့ပဲဆူတောင်းမြစ်သာပို့ထားလိုက်ပါတယ်အင်အားဖြင့်တိုင်ဖွန်မုန်တိုင်းနဲ့အပြင်းထန်ခံခဲ့ရတာကြောင့်တိတ်ချီထိခိုက်ကြရတဲ့မြန်မာနဲ့ဗီယက်နမ်နိုင်ငံတို့ကပြည်သူတွေအတွက်ဆူတောင်းမြစ်သာပို့ထားတဲ့အကြောင်းလဲဒီကနေ့ဗာတီကန်ကျောင်းတော်မှာပုတ်ရမ်းမင်းဖရန်စစ်ကမင်ကြားခဲ့တာပါချိန်ထဲမှာပဲယာဂီမုန်တိုင်းကြောင့်မြန်မာနိုင်ငံမှာတိုက်စုံးသူတရားကျော်သွားပြီလို့စစ်ကောင်စီကဒီကနေ့ပဲပြောပါရယ်နိုင်ငံနဲ့ရေးပေးကြောင်းတိုက်စုံးသူ113ဒဏ်ရာရသူ4ဦးပျောက်ဆုံးသူ64ဦးရှိတဲ့ကြောင်းစစ်ကောင်စီပြောင်းရဗိုလ်ချုပ်စွန်မင်းထွန်းကဒီကနေ့သတင်းထုတ်ပြန်ရမှာပြောဆိုခဲ့တာပါရေးချီမြေပြိုမှုတွေကြောင့်နေ9,900ကျော်အိမ်တော်စုပေါင်း9,800ကျော်လူရေအပြင်32,000ကျော်ကိုဘေးလွရာပြောင်းရွှေ့ပေးထားရတယ်လို့လည်းပြောဆိုထားပါရယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကျင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စိုက်ဒါဟမ်ဂျွန်နဲ့တီအန်ဝမ်လို့ဖြစ်ပါတယ် VOA American သံရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885လိုင်းလက်မီတာ190 kHz 1505တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ This program